တတိယနေ့ဓမ္မဒေသနာတရားဘတ်မှာ3ရက်တော့အကုန်ဆုံးသွားပါပြီဆက်လက်ပြီးတရားအားထုတ်ဖို့ရာနောက်ထပ်9ရက်သာပဲကြာပါတော့တယ်မနေ့ဖန်4ရက်နေ့ဝိပဿနာတက်ရမယ်နေ့ဟာအင်မတန်အရေးကြီးတဲ့နေ့ဖြစ်ပါတယ်ယောဂီတွေတော်တော်များများဟာပညာသိက္ခာတွေကိုပထမဆုံးအကျဉ်းခြေလှမ်းလှမ်းကြရမှာဖြစ်ပါတယ်။ဒီတော့ဒီနေ့ညမှာပညာဆိုတာဘာလဲဆိုတာကိုနားလည်ဖို့လိုပါတယ်။မနေ့ကမဂ္ဂင်၈ပါးရဲ့သိက္ခာ၂ပိုင်းကိုဆွေးနွေးခဲ့ပြီးပါပြီ။သီလသိက္ခာမှာ၃ပိုင်း၊တမာတိသိက္ခာမှာ၃ပိုင်းရှိပြီးမဂ္ဂင်၈ပါးရဲ့ကျမ်းနဲ့နှစ်ပိုင်းကတော့ပညာသိက္ခာမှာဖြစ်ပါတယ်။သီလဟာအင်မတန်ကောင်းပါတယ်။အင်မတန်မုံမြတ်ပါတယ်။အင်မတန်လည်းအရေးကြီးပါတယ်။နိဗ္ဗာန်ရောက်ကြောင်းလမ်းစဉ်ရဲ့ပထမဆုံးအဆင့်ဖြစ်ပါတယ်။သီလကိုမစောင့်ထိန်နိုင်ရင်ဖြင့်နိဗ္ဗာန်ကိုမျက်မှောင်မပြုနိုင်ကြပါဘူး။ဒါပေမဲ့သီလစောင့်နေယုံမျှနဲ့ဆင်းရဲဒုက္ခတွေအားလုံးမှကင်းဝေးပြီးနိဗ္ဗာန်ကိုမျက်မှောက်မပြုနိုင်သေးပါဘူး။တိလဟာအင်မတန်လိုအပ်တဲ့အဆင့်ဖြစ်ပေမဲ့ပထမဆုံးအဆင့်ပဲရှိပါသေးတယ်။ဒါကြောင့်ဒုတိယအဆင့်ဖြစ်တဲ့သမာဓိကိုတည့်ရပါလိမ့်မယ်။တိလဟာသမာဓိဖြစ်ဖို့ရအတွက်အင်မတန်အရေးကြီးပါတယ်။သမာဓိကလည်းပညာပွားဖို့ရအတွက်အင်မတန်အရေးကြီးပါတယ်။သမာဓိနဲ့စိတ်ကိုထိန်းရပါတယ်။စိုးမိုးနိုင်ပါတယ်။ဒီတော့သမာဓိကိုကောင်းကောင်းထိန်းရန်ဖြစ်ပါတယ်ပြီးတော့သမာဓိကောင်းကောင်းနဲ့စိတ်ကိုခတ်ခိုင်ခိုင်ထားပြီးစိတ်ရဲ့အတွင်းနဲ့ရှိုင်းတဲ့အပိုင်းတွေအထိသွားနိုင်ပါတယ်ဒါပေမဲ့သမာဓိနဲ့တော့နိဗ္ဗာန်ကိုမျက်မှောက်မပြုနိုင်ကြသေးပါဘူးယောဂီတဦးဟာသီလနဲ့သမာဓိရှိနေုံမျှနဲ့တော့မဉဏ်ဖွဉဏ်ကိုမရနိုင်သေးပါဘူးလန်းဆုံးပန်းတိုင်အထုအထိတ်ကိုမရောက်နိုင်သေးပါဘူးစိတ်ရဲ့အပေါ်လွှာအပိုင်းမှာကိလေသာအညစ်ကြေးတစ်ခုတစ်ခုပေါ်လာရင်သမာဓိကဒီဟာကိုတွန်းထုတ်ပစ်ဖို့အကူအညီဖြစ်စေပါလိမ့်မယ်ဒီအညစ်အကြေးတွေကိုထုတ်ပစ်လိုက်တာကတော့ကောင်းပါတယ်မဟုတ်ရင်သူတို့ကအကုသို့ဖြစ်စေမဲ့ကိုယ်အမူအရာနှုတ်အမူအရာတွေဖြစ်နေထင်ရှားပေါ်ပြကြပါလိမ့်မယ်ယောဂီဟာအညစ်အကြေးတွေကိုတွန်းထုတ်လိုက်တဲ့အခါမှာအမှန်စင်စစ်တော့တွန်းထုတ်လိုက်တာမဟုတ်ပါဘူးအတွင်းကိုထိုးပြီးသွင်းလိုက်တာဖြစ်ပါတယ်အညစ်အကြေးတွေကိုဖိနှိပ်ထားတာမျှတာဖြစ်ပါတယ်ဒီတော့ဒီအညစ်အကြေးတွေကစိတ်ရဲ့အတွင်းအနဲ့ဆိုင်ဆုံးအပိုင်းဖြစ်တဲ့မသိစိတ်အလွာတွေကိုပိုပြီးနက်နက်ဝင်သွားတာဖြစ်ပါတယ်တမာတိကယောဂီသတိရှိနေတဲ့စိတ်အပိုင်းမှသာဆောင်ရွက်နိုင်ပါတယ်ဒီတော့ဒီအညစ်အကြေးတွေအကုသို့တွေဟာစိတ်ရဲ့အတွင်းဆုံးအပိုင်းမှာတိုလောင်ထားပြီးငြိမ့်နေတဲ့အောင်းနေတဲ့မိကြောင်များလိုဖြစ်နေကြပြီးအချိန်မရွေးပေါက်ကွဲပြီးယောဂီကိုလွှမ်းမိုးနိုင်ပါတယ်။ဒါကြောင့်ယောဂီဟာဆင်းရဲဒုက္ခနေတဲ့ကမလွတ်နိုင်သေးပါဘူး။အကုသို့ကံကြွေးဟောင်းတွေရှိနေသေးသမျှနိဗ္ဗာန်ကိုမျက်မှောက်မပြုနိုင်သေးပါဘူး။ဒါကြောင့်ဓမ္မလန်းစဉ်မဂ္ဂင်၈ပါးရဲ့တတိယအပိုင်းဖြစ်တဲ့ပညာသိက္ခာကိုလိုအပ်ပါတယ်။ပညာကိုလုံးဝရာဂိုင်နှုံးအပြည့်ပွားနိုင်မှသာအကုသို့ကံကြွေးဟောင်းတွေကလွတ်မြောက်နိုင်ပြီးဆင်းရဲဒုက္ခအပေါင်းကလည်းလွတ်ကျွတ်နိုင်ပါလိမ့်မယ်။အဲ့ဒီအခါကျတော့စိတ်ရဲ့အတွင်းအနဲ့ဆိုင်ဆုံးအပိုင်းမှတောင်မှကိလေသာအညစ်အကြေးဆိုလို့အနတ်အသက်အရေးအငွေလေးတောင်မရှိနိုင်တော့ပါဘူးဒါကိုပညာနဲ့ဝိပဿနာနဲ့ကျင့်သုံးပြီးလှုပ်ဆောင်ရပါတယ်အလွန်စင်ကြယ်တဲ့စိတ်ဟာတဘာဝအလျောက်အတိုင်းမရှိတဲ့အပမာနမေတ္တာအတိုင်းမရှိတဲ့အပမာနကရုဏာအတိုင်းမရှိတဲ့အပမာနမုဒိတာအတိုင်းမရှိတဲ့အပမာနဥပေက္ခာပြမစူတရား၄ပါးနဲ့ပြည့်စုံနေပါတယ်ဒီလိုစိတ်မျိုးရှိနေရင်သီလဟာအလိုလိုစောင့်ထိန်ပြီးဖြစ်နေပြီးလုံခြုံနေပါတယ်။ယောဂီတို့ကတမင်ကြိုးစားအားထုတ်ပြီးစောင့်ထိန်နေဖို့မလိုတော့ပါဘူး။အကုသို့တွေမပွားတော့ဘူးဆိုရင်လေကာယကံနဲ့ရောဝစီကံနဲ့ရော မိမိကိုရောသူတစ်ပါးတွေကိုရောအန်ဒရယ်ဖြစ်စေတဲ့အလုပ်မျိုးတွေမကျူးလွန်တော့ပါဘူးယောဂီကိုယ်တိုင်ကလည်းအန်ဒရယ်ကင်းသွားပါတယ်သူတစ်ပါးတွေလည်းအန်ဒရယ်ကင်းသွားကြပါတယ်စိတ်ဟာအင်မတန်အတုမရှိတန်ရှင်းစင်ကြယ်သွားတော့အချုပ်အနှောင်တွေကလွတ်မြောက်သွားပါတယ်ဒီဟာကိုပညာနဲ့လှုပ်ဆောင်ယူရပါတယ်သီလကသမာဓိထူထောင်ရန်ဖြစ်ပါတယ်။သီလမဆောင်ထိန်ဘဲနဲ့မှန်ကန်တဲ့သမာဓိ၊တမန်သမာဓိမထူထောင်နိုင်ပါဘူး။တမန်သမာဓိကမှယောဂီရဲ့ပညာကိုတိုးပွားလာအောင်လုပ်ပေးပါလိမ့်မယ်။မဂ်ကင်လမ်းစဉ်ကိုစပြီးကျင့်တဲ့အခါမှာပထမအဆင့်၊ဒုတိယအဆင့်၊တတိယအဆင့်ရဲ့လို့ခွဲခြားပြီးပြောနေပါတယ်။တရားကိုကြည်ရင်ကြည်ရင်နဲ့အတော်ကလေးခရီးရောက်လာတဲ့အခါကျတော့ဒီအဆင့်၃ဆင့်သီလသမာဓိပညာ၃ခုစလုံးကိုတစ်ချိန်တည်းတစ်ပြိုင်တည်းကျင့်ပြီးပွားများနေတာကိုတွေ့ရပါလိမ့်မယ်သီလကသမာဓိကိုထောက်ပံ့ကူညီမှုပြုတခါသီလကပညာကိုထောက်ပံ့ကူညီမှုပြုသမာဓိကသီလကိုထောက်ပံ့ကူညီမှုပြုတခါသမာဓိကပညာကိုထောက်ပံ့ကူညီမှုပြုပညာကသမာဓိကိုထောက်ပံ့ပညာကသီလကိုထောက်ပံ့နဲ့သိခာ၃ခုစလုံးဟာတစ်ခုကိုတစ်ခုအပြန်အလှန်ထောက်ပံ့အားပေးကူညီကြပါတယ်ဒါဟာဓမ္မရဲ့၃ချောင်းထောက်ပါပဲ၃ချောင်းရှိတဲ့ဇပွဲများလို့ပေါ့ခြေ၃ချောင်းကတစ်ချောင်းကိုတစ်ချောင်းထောက်ပံ့ပေးကြပါတယ်ယောဂီတို့တရားပစကြရမှာသီလနဲ့စကြရပါတယ်ပြီးတော့သမာဓိထူထောင်ကြရပါတယ်အခုခါပညာသိခါတဲ့ပညာနယ်တဲကိုဝင်တော့မှဆိုတော့ပညာဆိုတာဘာလဲဆိုတာကိုသိဖို့လိုပါတယ်ပညာသိခါကိုနှစ်ပိုင်းမဂ်ကင်ကိုနှစ်ခုခွဲထားပါတယ်တမ္မာသင်္ကပ္ပနဲ့တမ္မာဒိဋ္ဌိတို့ဖြစ်ပါတယ်တမ္မာသင်္ကပ္ပဟာကောင်းသောအကြံအစီအတွေ့အခေါ်စိတ်ကူးဖြစ်ပါတယ်စိတ်ကတော့အမြဲပဲစဉ်းစားနေတာပါပဲတွေးတောနေတာပါပဲဒါပေမဲ့ဒါဒီကပညာမဟုတ်ပါဘူးစိတ်ကဘာမှမစဉ်းစားတော့ဘူးမတွေးတောတော့ဘူးဆိုမှပညာရတာမဟုတ်ပါဘူးဒါပေမဲ့စိတ်ရဲ့တွေးတောပုံပုံစံကတော့ပြောင်းလဲလာပါတယ်မြတ်စွာဘုရားကအင်မတန်အရေးကြီးတဲ့စကားနှစ်ခုကိုဟောပြောလေရှိပါတယ်။ယောနိသောမနသိကာရနဲ့အယောနိသောမနသိကာရတို့ဆိုတာဖြစ်ပါတယ်။အယောနိသောမနသိကာရမှာမှားယွင်းတဲ့အတွေ့အခေါ်မိမိကိုယ်ကိုအန္တရာယ်ဖြစ်စေတဲ့မိမိအတွက်ဘေးများစေတဲ့နှလုံးသွင်းမှုတွေဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီလိုမှားယွင်းတဲ့စိတ်ထားစိတ်ကူးနှလုံးသွင်းမှုတွေဟာတပြိုင်တည်းပဲလိုချင်တောင်းတမှုတဏှာလောဘမုန်းထားမှုဒေါသအမှားမသိမှုအဝိဇ္ဇာတို့နဲ့အယောင်ဟနေပါတယ်စိတ်ကဖြောင့်မြောက်မှန်မှန်မတွေးတော့မစဉ်းစားနိုင်ပါဘူးမမှန်တဲ့မကောင်းတဲ့စိတ်တွေကြီးပါပဲဒီလိုစိတ်တွေဟာဆင်းရဲဒုက္ခအမျိုးမျိုးကိုသာပေးကြမှာဖြစ်ပါတယ်နောက်စိတ်တစ်ခုကယောနိသောမနသိကာရမှန်ကန်တဲ့သိမြတ်တဲ့နှလုံးသွင်းမှုကောင်းမွန်တဲ့စိတ်ထားအတွေးအတော့အကြံအစီအသိဉာဏ်အစစ်နဲ့အမှန်တရားကိုယောဂီနားလည်လာပါတယ်တရားကျင့်ပြီဆိုတာနဲ့ယောဂီတို့ဟာဝင်သက်ထွက်သက်ကိုစူးကြတဲ့ဆိုရင်ပဲမိမိတို့ရဲ့စိတ်နဲ့စပြီးအလုံးလုံးကြတာပါပဲဟုတ်ပါတယ်ဝင်သက်ထွက်သက်ရှုနေစဉ်မှာတော့စိတ်ရဲ့အပေါ်ယံပိုင်းလောက်နေတာပဲအလုံးလှုပ်ဆောင်နေကြပါတယ်စိတ်ရဲ့အပေါ်ယံပိုင်းနဲ့အလုံးစလှုပ်ကြပြီဆိုရင်ပဲအတော်လေးကောင်းနေပါပြီအပေါ်ယံပိုင်းကအကုသို့အညစ်အကြေးတွေပြိုကွဲစပြုလာပြီပေါ့ပြီးတော့နည်းနည်းချင်းနည်းနည်းချင်းအလှော်လိုက်အလှော်လိုက်အမြင့်ပြတုပ်စင်လိုက်ကြဖို့ဖြစ်ပါတယ်စိတ်ကဒီလိုဖြစ်လာပြီဆိုတော့နောက်တစ်ဆင့်ဖြစ်တဲ့သမ္မာဒိဋ္ဌိကောင်းသောမှန်သောသိနာလည်မှုကိုတက်လာနိုင်ပါတယ်စိတ်ကအကုသို့အညစ်အကြေးတွေဘာမှမပါဘဲနဲ့ယောနိသောမနသိကာရနဲ့သာလမ်းမှန်ကိုညွှန်ပြီးကောင်းသောမှန်သောစိတ်ကူးအကြံအစီတို့ဖ ဖြစ်လာကြပြီဆိုတော့ယောဂီရဲ့သိနာလည်မှုဟာလည်းပုံမူကောင်းကောင်းလာပါတယ်။သမာဓိဋ္ဌိကတော့မဖောက်မပြန်ကောင်းစွာမြင်ခြင်းမှန်ကန်တဲ့သိနာလည်မှုရှိခြင်းဖြစ်ပါတယ်။စိတ်အညစ်အကြေးတွေရဲ့အယောင်ဟချင်းတွေမပါဘဲနဲ့သိနာလည်မှုနဲ့ယောဂီရဲ့စိတ်ဟာမှန်ကန်ကြံ့နာစပြုလာပါပြီ။အညစ်အကြေးတွေကကုန်စင်သေးတာတော့မဟုတ်ပါဘူးအများကြီးပဲကျန်းနေပါသေးတယ်စိတ်ရဲ့အပေါ်ယံပိုင်းအုံနှုံနဲ့သိတဲ့ညာပိုင်းကတော့စပြီးမှန်ကန်ကျန်းနာဖြစ်လာပါပြီဒီလိုဆိုရင်ပဲအတော်ဟန်ကျလာပါပြီအသိအမြင်လွဲနေတာတွေအယောင်မှားဖြစ်နေတာတွေပျောက်ွယ်သွားတဲ့အခါကျတော့သိတွေ့ရတဲ့တကယ့်အဖြစ်အပျက်အမှန်တရားဟာပညာပါပဲဝိပဿနာပါပဲပညာသိက္ခာမှာလည်း၃မျိုးရှိပါတယ်ပထမအသိမျိုးကတော့သုတမယပညာလို့ခေါ်ပါတယ်တရားဟောတာဒီနားထောင်ပြီးစာအုပ်တွေကျမ်းဂန်တွေဖတ်ပြီးသိရှိရတဲ့ရရှိရတဲ့အသိဉာဏ်ပေါ့မိမိကိုယ်ပိုင်ဉာဏ်အသိဉာဏ်တော့မဟုတ်ပါဘူးအခြားပုဂ္ဂိုလ်တဦးရဲ့အသိဉာဏ်ပါယောဂီကကြားလိုက်ရတယ်နားလိုက်ရတယ်ဖတ်လိုက်ရပါတယ်ပြီးတော့လက်ခံလိုက်ပါတယ်အဲ့ဒါသူတပားစီကရထားတဲ့သူတမယပညာဖြစ်ပါတယ်ပုဂ္ဂိုလ်တဦးဟာမိသားစုတစုအုပ်စုတစုရိုးရာတစ်ခုထဲမှာမွေးဖွားလာပြီးငယ်စဉ်တောင်ကြီးကလေးဘဝကစပြီးတော့အဲ့ဒီမိသားစုရဲ့ယုံကြည်တဲ့တရားကိုသူတို့အမြင်တိုင်းဟောပြောတာတွေကိုနားထောင်ခဲ့ရပါတယ်ဒါတွေကိုထပ်တလဲလဲပြန်ပြန်ကြားနေရတော့ဒီပုဂ္ဂိုလ်ရဲ့စိတ်ထဲမှာသူကြားနေခဲ့ရတာတွေဟာအလွှာလိုက်အလွှာလိုက်ထပ်ထပ်ပြီးဆင့်ဆင့်ပြီးရှိနေပါတယ်ငယ်စဉ်ကပဲကြားနေရတဲ့မိဘဘိုးဘွားများကစပြီးယုံကြည်ချက်တွေဟာစိတ်ထဲမှာလေးလေးနက်နက်ကြီးဆွဲမြဲနေပါတယ်ဒီကြားခဲ့ရတာတွေကိုဆွဲမြဲယုံကြည်ပြီးရိုးရာယုံကြည်မှုဘာသာဝါဒဓလိထုံးစံတွေအဖြစ်နဲ့လက်ခံနေပါတယ်စိတ်ထဲမှာခိုင်မြဲနေပါတယ်ဒါပေမဲ့များသောအားဖြင့်ဒီယုံကြည်ချက်တွေကိုမှန်မှမှန်မဝေဖန်တော့ပဲမျက်ကန်းယုံကြည်မှုမျက်ကန်းလက်ခံမှုတွေသာပါပဲသုတမယပညာဟာကောင်းပါတယ်စိတ်ကိုနှိုးဆော်ပေးတတ်ပါတယ်ဒုတိယအမျိုးအစားပညာဖြစ်တဲ့စိတ်တမယပညာကိုညွှန်ကြားပေးတတ်ပါတယ်သိထားလက်ခံထားတဲ့တရားကိုမိမိရဲ့အုံနှောက်အသိဉာဏ်နဲ့စဉ်းစားလာပါတယ်။စဉ်ချင်းသုံးသပ်ပြီးတော့မှလက်ခံပါတယ်။များသောအားဖြင့်လူတွေကတော့ဒီဒုတိယအဆင့်စိတ်တမယပညာအထိတောင်မတက်ကြတော့ပါဘူး။တတိယအဆင့်ကတော့ဝေးစွာပါပဲ။မိယိုးဖလာကိုးဝယ်တာမို့အပယ်လားမှကြောက်လို့နတ်စည်းစိမ်ခံစားခြင်းလို့လက်ခံကြတယ်ယုံကြည်ကြတယ်ဆိုရင်တော့ဒါဟာကိုယ်ကိုယ်တိုင်လက်တွေ့သိရှိခံစားရတဲ့ပညာအသိဉာဏ်မှမဟုတ်ပါပဲ။ဒါဒီဟာကိုယ့်အတွေ့အနှောက်အယှက်အနှောင်အဖွဲ့အတားအဆီးတွေတောင်ဖြစ်နေပြီးဒုတိယအဆင့်ဖြစ်တဲ့စိတ်တမယပညာကိုတောင်မတက်နိုင်တော့ပါဘူး။ယောဂီဟာကိုယ်ကိုယ်ပိုင်ဉာဏ်နဲ့စဉ်းစားကြည့်တဲ့ဝေဖန်ကြည့်တဲ့အခါမှာလေအနှောင်အဖွဲ့ကြီးဖြစ်ပြီးရှေ့မတိုးပဲနေတတ်ပါသေးတယ်ငါတွေမာနတွေတက်လာတတ်ပါတယ်ငါအကုန်သိတာပဲငါတရားတွေဟောပြောနိုင်တာပဲဆွေးနွေးနိုင်တာပဲတရားစာအုပ်တွေရေးနိုင်တာပဲငါရဲ့တရားဟာဘယ်လိုတကယ့်အမှန်တရားဆိုတာကိုငါရှင်းလင်းပြသနိုင်ပါတယ်တခြားလူတွေဟာအမှားတွေကြီးပဲလို့စိတ်တွေဖြစ်ပေါ်လာတတ်ပါတယ်အခုအသိဟာလည်းအုံနောက်သိပါပဲကိုယ်တိုင်ကိုထိလက်ရောက်ထိတွေ့ခံစားပြီးသိရတဲ့ဉာဏ်ကြတော့မှတတ္တယဖြစ်တဲ့ဘာဝနာမယပညာဉာဏ်ဖြစ်ပါလေ။ဒိဋ္ဌတွေ့ကြုံရတဲ့ကိုတွေ့အသိဖြစ်ပါလေ။ဘာဝနာမယပညာဉာဏ်ကမှကိလေသာအညစ်အကြေးတွေကလွတ်မြောက်စေနိုင်ပါလေ။ယောဂီတို့စိတ်အတွင်းမှာထုံးထားတဲ့အထုံးတွေကိုဖြေနိုင်ပါလေ။ကျိုးတုံးတွေထုံးတဲ့အကျင့်ကလည်းရက်ဆဲသွားပြီးကိလေသာအနှောင်အပွဲတွေကိုအထုံးတွေကိုအကုသို့အထုံးအပွဲတွေကိုဖြစ်တတ်တဲ့အကျင့်ဖြစ်လာပါတယ် စိတ်ကပိုးပိုးစင်ကြယ်လာပြီးကိလေသာအညစ်အကြေးအစ်စ်တွေလည်းနောက်ထမဖန်တီးတော့ပဲရှိပြီးသားဖြစ်ပြီးသားကိလေသာအကုသိုလ်တွေကိုဖျောက်ဖျက်ပစ်လာပါတယ်ပထမပိုင်းမှာတော့စိတ်ရဲ့အပေါ်ယံမှာရှိတဲ့အညစ်အကြေးတွေကစပြီးနောက်တစတစနဲ့အတွင်းနဲ့နဲ့ကိုရောက်သွားပြီးတရားထိုင်ရမှာဩလာရိကကနေပြီးဒုက္ခမအကျန်းကနေပြီးစိတ်မွေ့ပါလာပါလိမ့်မယ်ဒီလိုနဲ့ကိလေသာအညစ်ကြွေးတွေဟာလည်းနည်းနည်းလာပြီးနောက်ဆုံးကြတော့အားလုံးအကုန်စင်ကြယ်သွားကြပါလိမ့်မယ်ဒါဟာဘာဝနာမယညာနဲ့လုံးမသာဖြစ်နိုင်ပါတယ်တရားအမိတက်ပြီးပါဇတ်နဲ့ဝတ်ပြုနေုံနဲ့တော့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်မှာမဟုတ်ပါဘူးဒါတွေဟာကိုယ့်အတွက်အချုပ်နှောင်တွေတောင်ဖြစ်နိုင်ပါသေးတယ်ကိုယ်ကိုယ်တိုင်လက်တွေ့ကျင့်သုံးပြီးအနိစ္စကိုလက်တွေ့ခံစားနိုင်ရမှာဖြစ်ပါတယ်။သူတပားရဲ့အတွေ့အကြုံနဲ့ကိုကနိဗ္ဗာန်ကိုမျက်မှောက်မပြုနိုင်ပါဘူး။စိတ်အားထက်စီယုံလောက်လမ်းပြပေးနိုင်ယုံလောက်သာဖြစ်ပါတယ်။ယောဂီတို့ကမိမိတို့ကိုယ်တိုင်မိမိတို့ကိုယ်တွေ့အသိဉာဏ်ကိုပွားကြရမှာဖြစ်ပါတယ်။မြတ်စွာဘုရားတရားအထုတ်ပွားများတာဟာမြတ်စွာဘုရားတပါးတည်းကိုသာနိဗ္ဗာန်မျက်မှောက်ပြုနိုင်စွမ်းရှိပါတယ်။တခြားဘယ်သူတဦးတယောက်ကိုမှနိဗ္ဗာန်ကိုမပို့စွမ်းနိုင်ပါဘူး။လူတိုင်းဟာကိုယ်တိုင်တရားကိုပွားများအထုတ်ဖို့ဖြစ်ပါတယ်။တရားဟောတာကိုယုံကြည်နေုံတရားဟောတာကိုနားလည်နေုံနဲ့နိဗ္ဗာန်ကိုမျက်မှောက်မပြုနိုင်သေးပါဘူး။ဒါကြောင့်မိမိတို့ကိုယ်တိုင်တရားကိုလက်တွေ့သိရှိခံစားနိုင်ရအတွက်ယောဂီတို့ဒီကိုအခုလိုလာရောက်ကြတာဖြစ်ပါတယ်။အုံနှောက်အသိဉာဏ်နဲ့သိဖို့ဖျားရှင်ခိုးဖို့တရားနာဖို့တရားဆွေးနွေးဖို့ဆိုရင်အပေါ်ယံစိတ်နှစ်သိမ့်မှုကိုတော့ရနိုင်ပါတယ်။ယောဂီတို့တရားစခန်းကိုလာကြတာဟာအပေါ်ယံစိတ်နှစ်သိမ့်မှုအတွက်သာမဟုတ်ပဲမိမိတို့ကိုယ်တိုင်ကိုတို့လက်တွေ့တရားကိုသိရှိဖို့တကယ်အကျိုးကျေးဇူးဖြစ်ဖို့ရအတွက်လာကြတာဖြစ်ပါတယ်ဥပမာဆိုကြပါစို့အင်မတန်စားလောင်းနေတဲ့လူတဦးဟာစားတော့ဆိုင်တဆိုင်ကိုသွားပါတယ်စားစရာစရင်မင်းညူးကိုဖတ်ကြည့်တော့ဒီကနေ့ဟာဖြင့်တဲစားမိမှာပဲလို့တရေကြမိပါတယ်ဒါဟာပထမအဖြစ်ပဲ။နောက်သူစားကျင်တာကိုမှားလိုက်ပါလေ။မှားပြီးစောက်နေကြိတ်မှာတခြားလူတွေမှားပြီးစားတော့နေတာကိုကြည့်မိပါတယ်။သူတို့တတိကမင်းရေရှက်ရေစားတော့နေတာကိုတွေ့ရပြန်တော့လေတခါတရေကြရပြန်ပါတယ်။ဒါကဒုတိယအဖြစ်ပဲ။နောက်သူမှားထားတဲ့အစားတော့ရုပ်လာပြီးသူစပြီးစားတဲ့အခါမှာသူကိုယ်တိုင်အရသာကိုခံစားရတဲ့အခါကျတော့ဒါကတတိယအဖြစ်အပျက်ပထမအဖြစ်အပျက်ကသူတမယညံပါပဲမိညူးကိုဖတ်ကြည့်ယုံပဲရှိပါသေးတယ်စားရသေးတာမဟုတ်ပါဘူးအရသာကိုကိုယ်တိုင်မခံစားရသေးပါဘူးဒုတိယကတော့စိတ်တမယညံပဲဖြစ်ပါတယ်အုံနှောက်ကိုအသုံးပြုပြီးသိရတာပါလူတွေဟာစားကောင်းတောက်ခွေတွေကိုစားတဲ့အခါမှာအရသာကိုခံစားရတဲ့အခါများမှာသူတို့ရဲ့မျက်နှာထားအမှုအရာကိုအကဲခတ်နိုင်ပါလေ။တတိယအတွေ့အကြုံကမှသာဘာဝနာမယဉဏ်ဖြစ်ပါလေ။ကိုယ်ကိုယ်တိုင်အစားစားရပါပြီ။အရသာကိုခံစားရပါပြီ။ဒီဟာကမှတဲ့တဲ့မမတ်နဲ့အကျိုးကိုစိတ်ရောက်စေနိုင်တာဖြစ်ပါလေ။နောက်ဥပမာတစ်ခုပေးပါဦးမယ်လူတယောက်ကနေမကောင်းလို့ဆေးဆရာဝန်ထမ်းသွားပါတယ်ဆရာဝန်ကဆေးလက်မှတ်ပေးလိုက်ပါတယ်အိမ်ပြန်ရောက်လာပြီးဖျားစင်မှာတင်ထားတဲ့ဆရာဝန်ရုပ်ထုကိုဦးသုံးကျင်ချပြီးပန်းအမွှေးတိုင်းစီမီးတို့နဲ့ပူဇော်ပတ်သက်ပြီးဆေးညွှန်းဆာရွက်ကိုထုတ်ပြီးမနေ့နှလုံးနေ့လယ်နှလုံးညနေနှလုံးလို့ရွတ်နေရင်တော့အယူပေါ်ဒါဟာအတိပယ်မှမရှိတဲ့ကိစ္စပဲဆရာဝန်ကိုမျက်ကန်းယုံကြည်မှုပါပဲဒုတိယအဆင့်ကြတော့ဆရာဝန်စီသွားပြန်ပါလေဒီတစ်ခါကြတော့အုံနှောက်အသိဉာဏ်ကိုသုံးပါလေဆရာဒါကဘယ်လိုဆေးပါလဲဘယ်လိုအာနိသင်ရှိပါသလဲလို့မေးပါတယ် ဆရာဝင်ကခင်ဗျားယောဂါကဒီလိုဒီလိုဖြစ်ပါတယ်ယောဂါဖြစ်ရခြင်းအကြောင်းရင်းကတော့ဒီလိုဟာဖြစ်ပါတယ်အခုကျွန်တော်ပေးတဲ့ဈေးဟာယောဂါကိုအမြင့်ပြပျောက်ကင်းစေတဲ့ဈေးဖြစ်ပါတယ်ယောဂါအမြင့်ပြသွားရင်ခင်ဗျားယောဂါအပြည့်ပျောက်သွားမှာပဲလို့ပြောပြပါတယ်ဒီတော့သူကကောင်းတယ်ကောင်းတယ်ငါဆရာဝင်ကတဲတော်ပါလားလို့ဆိုပြီးအင်းပြန်ရောက်လာတော့ဈေးကိုတော့မတောက်ပါဘူးအင်းနာကျင်တွေကိုတွားပြီးရန်စပါတယ်ကျွန်တော်ဆရာဝင်ကအကောင်းဆုံးအတော်ဆုံးခင်ဗျားတို့ဆရာဝင်ကအတုံးမကြပါဘူးလို့ဆိုပါတယ်ဒီလိုမျိုးဟာတသက်လုံးဖြစ်နေကြပါပဲလူတွေဟာကိလေသာအညစ်အကြေးတွေကြောင့်စိတ်မချမ်းသာတွေဖြစ်နေကြရပါတယ်ဒီတော့ဖရာအစရှိတဲ့မေဖို့နိဗ္ဗာန်ကိုမျက်မှောက်ပြုပြီးခဲ့တဲ့သူတော်ကောင်းကြီးများကမေတ္တာကရုဏာတွေရှေ့ထားပြီးလူတွေကိုစဉ်ညွှန်းတွေပေးခဲ့ပါတယ်ဒီဆေးကိုမှီဝဲသုံးဆောင်ပါဒီဓမ္မဆေးတွေဟာဖြင့်ဒီဒုက္ခတွေကကင်းလွတ်နိုင်ပါလိမ့်မယ်လို့ဆိုပေမဲ့အချိန်တွေသာကုန်သွားပါတယ်လူတွေကတော့ဓမ္မဆေးကိုတောက်ဖို့သတိမရကြပါဘူးဓမ္မဆေးကိုတောက်ကိုမတောက်ကြပါဘူးကိုယုံကြည်မှုနဲ့သာကိုအစွဲနဲ့ပဲနေကြပါတယ်ငါတရားကသာအမှန်တရားဆိုပြီးရံဖြစ်နေကြပါတယ်တရားကိုအုံနှောက်အသိဉာဏ်နဲ့သာသိနေကြပါတယ်စင်ကန်းတော်တော်ယုံကြည်နေကြပါတယ်ဆေးကိုကိုယ်တိုင်တကယ်တောက်လိုက်တဲ့အခါကျတော့မှဘာဝနာမယဉာဏ်အဆင့်ဖြစ်လာပါတယ်ဓမ္မရဲ့လက်တွေ့အကျိုးကျေးဇူးကိုခံစားရနိုင်ပါတယ်အခုလိုယောဂီတို့တရားစခန်းကိုလာကြတာဟာဘာဝနာမယဉာဏ်ကိုရရှိဖို့ရာဖြစ်ပါလေကိုယ်တိုင်လက်တွေ့ပညာကိုပွားကြပါလက်ဆင့်ကမ်းအသိတွေဟာလမ်းပြပေးယုံစိတ်အားထက်သန်မှုပေးယုံမျှသာပဲဖြစ်ပါလေနိဗ္ဗာန်ရောက်ကြောင်းတရားမဟုတ်ကြသေးပါဘူးလက်ဆင့်ကမ်းရမှလည်းအဆင့်ဆင့်တွေကများလာတော့မြတ်စွာဘုရားကဒီလိုဟောသွားတာပဲလို့ဆိုပေမဲ့ကိုယ်နားလေယုံကြည်မှုကလည်းလိုပါသေးတယ်ယူဆပုံကလည်းလိုပါသေးတယ်ကိုကိုတိုင်တရားကိုလက်တွေ့ခံစားရပြီဆိုရင်တော့တရားရဲ့အဓိပ္ပာယ်ကိုသေသေချာချာနားလည်လာပါတယ်ဒီလိုဓာတ်ရိုက်ခံစားနိုင်ဖို့ရာကိုအတွင်းမှာကိန်းအောင်နေတဲ့တိမ်ငုံနေတဲ့ပေါ်မလာသေးတဲ့တတ္တိတွေအစွမ်းတွေကိုပွားများယူရပါလိမ့်မယ်မိမိတို့ရဲ့ဒီလိုအစွမ်းတတ္တိတွေထဲမှာယောဂီရဲ့စိတ်ရဲ့အနှစ်ဆိုင်ဆုံးအပိုင်းမှာဓာတ်ရိုက်ကိုတွေ့ခံစားနိုင်မှုဖြစ်နိုင်ပါလိမ့်မယ်သီးခြားထူးကဲတဲ့စွမ်းရည်တတိတစ်ခုခုမရှိရင်ဒီစွမ်းရည်နဲ့ပတ်သက်တာကိုကိုတွေ့မခံစားနိုင်ပါဘူးဥပမာမျက်စိမမြင်သူဟာအယောင်ကိုမသိနိုင်သလိုအလင်းအမှောင်ကိုမသိနိုင်သလိုပါပဲငွေစကားတွေကနားမကြားရတဲ့သူဟာဘာအတန်ကိုမှမကြားရသလိုပါပဲမြင်နိုင်ကြားနိုင်တဲ့စွမ်းအားရှိမှမြင်နိုင်ကြားနိုင်ကြပါလေ။ယောဂီတို့ဟာလေမိမိတို့ရဲ့အတွင်းမှာရှိတဲ့အဟုတ်တကယ်ဖြစ်ပျက်နေတာတွေကိုတွေးရှိခံစားနိုင်ဖို့ရာစွမ်းအားလိုပါတယ်။အခုဒီ၃ရက်မှာယောဂီတို့ဟာဒီစွမ်းအားကိုတိုးပွားအောင်လှုပ်ဆောင်နေခြင်းဖြစ်ပါတယ်။မိမိတို့ကိုယ်ခန္ဓာအတွင်းမှာအပေါ်ရန်ကနေအနှက်ဆိုင်ဆုံးအတွင်းကိုစူးစမ်းဖို့ရာလိုအပ်တာကတော့ဒီစွမ်းအားပါပဲဒီစွမ်းအားမရှိရင်တော့ဘာဝနာမယဉာဏ်မပွားနိုင်ပါဘူးစိတ်ကြံ့ခိုင်မှုသမာဓိထူထောင်မှုတွေသီလကိုထိန်းသိမ်းကြတွေဟာအုံနှောက်အသိဉာဏ်ကိုသာတန်ရှင်းစင်ကြယ်စေပါတယ်စိတ်ရဲ့အနှက်ဆိုင်ဆုံးအပိုင်းမှာပုံအောင်နေတဲ့ဖုံးကွယ်နေတဲ့အနုဒယကိလေသာတွေကိုတော့မရှင်းလင်းနိုင်ပါဘူးထုတ်ဖော်မပြစ်နိုင်ပါဘူးဒီအနုဒယကိလေသာတွေကြံရှိနေသေးသမျှတော့တန်တရာဝတ်စင်းကလုံးဝလွတ်မြောက်ဖို့ရမဖြစ်နိုင်သေးပါဘူးအရိယာပုဂ္ဂိုလ်လို့မခေါ်နိုင်သေးပါဘူးဇန်ဒီအစင့်စစ်တက်နိုင်ပြီးနောက်ဆုံးဇန်အထိရောက်နိုင်တော့မှသမာဓိကအင်မတန်ပဲထူးကဲနေပြီမယ်လို့စိတ်ရဲ့အတွင်းအနှက်ဆိုင်ဆုံးအပိုင်းကိုမရောက်နိုင်သေးတော့အဲ့ဒီအပိုင်းမှာရှိနေတဲ့အနုစယကိလေသာတွေကိုအကုန်အစင်မဖယ်ရှားနိုင်ပါဘူးဒီဟာကိုမြတ်စွာဘုရားကသိနာလေတော်မူပါတယ် ဒီတော့မြတ်စွာဘုရားကတရားအစစ်ကိုရှာဖွေရမှာဝိပဿနာနည်းနဲ့စပြီးကျင့်သုံးတော့တရားကပေါ်ပေါက်လာပြီးတော့စိတ်ရဲ့အပေါ်ပိုင်းကနေအတွင်းပိုင်းကနေအနှက်ဆိုင်ဆုံးအပိုင်းအထိထိုးထွင်းသွားနိုင်တာဖြစ်ပါတယ်။ယောဂီတို့ကိုယ်တွေ့လက်တွေ့ခံစားကြရတော့မှသိကြပါလိမ့်မယ်။ဘုရားဟောခဲ့တဲ့ကျမ်းဂန်အလာမှုဆရာသမားကပြောလို့မဟုတ်စေရပါဘူး။ယောဂီတို့မိမိတို့ကိုယ်တိုင်စိတ်ရဲ့အနှက်ဆိုင်ဆုံးအပိုင်းကိုတွေ့သိကြပြီးတဲ့နောက်ဒီစိတ်အပိုင်းဟာခန္ဓာကိုယ်ပိုင်းနဲ့အစစ်မပြတစ်ချိန်လုံးဆက်သွယ်နေတဲ့ဆိုတာကိုတွေးစီလာကြပါလိမ့်မယ်။ကိုယ်ခန္ဓာအပိုင်းမှာဘာပဲဖြစ်နေဖြစ်နေဘယ်လိုဝေဒနာပဲပေါ်ပေါ်စိတ်ရဲ့ဒီအနှက်ဆိုင်ဆုံးအပိုင်းကချက်ချင်းသိပါတယ်။စိတ်ရဲ့အပေါ်ယံအပိုင်းကတော့သိကျင်လဲသိမယ်မသိကျင်လဲမသိပါဘူး။စိတ်ရဲ့အပေါ်ယံပိုင်းကတော့ကိုယ်ခန္ဓာပေါ်မှာကြမ်းတမ်းတဲ့ဝေဒနာတွေလောက်တော့သိပါတယ်။အမတန်သိမှုတဲ့ဝေဒနာကိုတော့စိတ်ရဲ့အပေါ်ပိုင်းကမသိနိုင်ပါဘူးစိတ်ရဲ့အတွင်းဆုံးအပိုင်းကတော့အမြဲပဲသိနေပါတယ်သိနေုံတည်းမကပါဘူးတုံ့ပြန်မှုတွေလည်းလုပ်နေပါတယ်ထိတွေ့ခံစားရမှုကဒုက္ခဝေဒနာตาရတယ်ဆိုရင်ကြိုက်တယ်သဘောကျတယ်ပိုးပိုပြီးတောင့်တနေပါတယ်တွေ့တာပါတယ်ထိတွေ့ခံစားရမှုကဒုက္ခဝေဒနာမตายရဘူးဆိုရင်တော့မလိုချင်ဘူးမကြိုက်ဘူးမုန်းတယ်ဝေဒနာအမျိုးအစားပေါ်မှာတည်နေပါတယ်ဝေဒနာတွေကိုသိရှိခံစားနိုင်စွာမရှိရင်စိတ်ရဲ့အတွင်းအနှက်ဆိုင်ဆုံးအပိုင်းနဲ့ဆက်သွယ်လို့မရနိုင်ပါဘူးစိတ်ရဲ့အပေါ်ယံပိုင်းအသိဉာဏ်ပိုင်းနဲ့သာဆက်သွယ်နိုင်ပါတယ်စိတ်ရဲ့အပေါ်ယံပိုင်းကိုပြုပြင်တာကတော့ကောင်းပါတယ်။ဒါပေမဲ့အတွင်းမှာငုံနေတဲ့ကိလေသာအညစ်အကြေးတွေကိုတော့မပယ်ဖြတ်နိုင်တော့ဒီအနုစယကိလေသာတွေဟာပွားတဲ့ပွားပွားလာပါတယ်။အခုဝိပဿနာကမ္မထာနီးကတော့စိတ်ရဲ့အတွင်းအနှစ်ဆိုင်ဆုံးအပိုင်းနဲ့ဝေဒနာနဲ့ဆက်သွယ်ပြီးအဟုတ်အမှန်တိုင်းတကယ့်အဖြစ်အပျက်တွေကိုတွေးရှိသိရှိနိုင်ပါလိမ့်မယ်။ဒီ၃ရက်အတွင်းမှာယောဂီတို့ဟာကြမ်းတမ်းတဲ့အသက်ရှူမှုကနေပြီးတော့သိမ်မွေ့တဲ့အသက်ရှူမှုလေဝင်လေထွက်ရဲ့ထိတွေ့မှုကလေးကိုကျင့်သုံးခဲ့ကြပါတယ်။၃ရက်မြောက်ပြီဆိုရင်ပဲသိမ်မွေ့ဝေဒနာလေးကိုခံစားစပြုလာပါပြီ။သိမ်မွေ့ဝေဒနာဟာခန္ဓာကိုယ်အပြည့်မှာရှိနေပါတယ်။ဒါကိုစိတ်ရဲ့အနှက်ဆိုင်ဆုံးအပိုင်းကတော့ထိတွေ့ပြီးသိနေကြပါပဲ။သိနေပြီးတုံ့ပြန်မှုတွေလည်းလုပ်နေပါတယ်ဝေဒနာတစ်ခုတစ်ခုကိုခံစားလိုက်ရပြီဆိုရင်ဝေဒနာကိုတုံ့ပြန်မှုတွေလုပ်နေတာဟာစိတ်ရဲ့အကျင့်ဖြစ်နေပါတယ်ယောဂီတို့ဟာဒီအကျင့်ကိုဖျောက်ဖျက်ပြစ်ကြဖို့ဖြစ်ပါတယ်စိတ်ရဲ့အပေါ်ပိုင်းကလေးလောက်ကိုသာကျင့်နေရင်ကစားသလိုဖြစ်နေပြီအထူးအကျိုးကျေးဇူးခံစားရမှာမဟုတ်ပါဘူးဒါကြောင့်စိတ်စွမ်းအားကိုထူထောင်ဖို့ရလိုပါတယ်မျက်စိကွယ်နေတဲ့လူတူဦးဟာမြင်နိုင်စွမ်းအားမရှိတော့အယောင်အစင်ပုံသဏ္ဍာန်တွေကိုမမြင်နိုင်တော့မြင်နိုင်စွမ်းအားကိုလိုးနေသလိုယောဂီတို့ကလည်းခန္ဓာကိုယ်တစ်ခုလုံးမှာဖြစ်ပြနေတဲ့အင်မတန်သိမ်မွေ့တဲ့ဝေဒနာကလေးတွေကိုသိရှိထိတွေ့ခံစားနိုင်ဖို့ရာသိစွမ်းအားပွားဖို့ရာလိုပါတယ်သီစွမ်းအားရှိပြီးပြီဆိုတော့ဒီဝေဒနာတွေကိုတွန့်ပြန်မှုမလုပ်ဘဲနဲ့စိတ်ရဲ့အကျင့်ဖြစ်လာအောင်လုပ်ယူရပါလိမ့်မယ်။ယောဂီတို့တရားထိုင်ရမှာဒီဟာကိုကျင့်ယူရမှာဖြစ်ပါတယ်။ဒီသီစွမ်းအားဟာယောဂီတို့ရဲ့ကိုယ်တွင်းမှာသာတကယ်ဖြစ်ပျက်နေတဲ့အမှန်တရားကိုလက်တွေ့ခံစားနိုင်ဖို့ရာဖြစ်ပါတယ်။အပေါ်ယံအုံနှောက်အသိဉာဏ်နဲ့သာသိနေရခြင်းမဟုတ်ပါဘူးအသိဉာဏ်နဲ့တော့ကမ္ဘာလောကကြီးတစ်ခုလုံးမှာအမြဲတစေမယမနာပြောင်းလဲမှုတွေဖြစ်နေတယ်ဆိုတာကိုလူတိုင်းသိကြပြီးဖြစ်ပါတယ်ဖြစ်လာတာမှန်သမျှဟာပျက်စီးဖို့ကြီးပဲဆိုတာကိုအုံနှောက်အသိဉာဏ်နဲ့သိယုံမျှနဲ့တော့အကျိုးထူးမခံစားနိုင်ပါဘူးဥပမာကိုနဲ့အင်မတန်ချစ်ခင်ရင်းနှီးတဲ့သူတို့တည်ဆုံသွားတယ်ဆိုပါတော့သူ့ရဲ့အလောင်းကိုတုတ်တန်ကိုယူဆောင်သွားပြီ မီးစင်းကြိုစီပဲဖြစ်ဖြစ်မြုပ်နှံစီပဲဖြစ်ဖြစ်လှုပ်တဲ့အခါမှာလှုပ်နေတဲ့အခိုက်အတန့်မှာတော့တရားရကြပါတယ်လူတိုင်းလူတိုင်းဟာသိကြရမှာကြည့်ပဲငါလည်းတနေ့သိရမှာပဲဒီလောဘဒေါသမောဟတွေလွှမ်းမိုးပြီးလူတွေနဲ့ရံဖြစ်နေတာဟာဘာအတွက်လဲဒါတွေကိုငါလည်းယူသွားနိုင်တာမဟုတ်ပါဘူးဆိုပြီးအကြီးအကျယ်တန်ဝေကတရားဖြစ်ကြပါတယ်ရကြပါတယ်ဒါပေမဲ့ဘယ်လောက်ကြာကြာဒီသံဝေကတရားကရှိနေမှာလဲသုတ်သံတဲကအပြင်ကိုခြေတလှမ်းလေးရောက်ရောတခါပြန်ပြီးငါငါငါဟာငါဟာဖြစ်ပြန်တာပါပဲဘာကြောင့်လဲဆိုတော့ခုနကရတဲ့သံဝေကတရားဟာအုံနှောက်အသိဉာဏ်နဲ့သာရတဲ့စိန်တမယအသိဉာဏ်မျှတာပဲကိုယ်ကိုယ်တိုင်လက်တွေ့ခံစားပြီးရထားတဲ့တရားအတွင်းကိုထိုးပေါက်ထားတဲ့ဘာဝနာမယဉာဏ်အသိနဲ့မှမဟုတ်သေးပဲစိတ်ကအရင်အတိုင်းပဲဆက်ပြီးတုံ့ပြန်နေတုံးပါပဲငါငါငါဟာငါဟာလိုချင်တောင်းတမှုကြိုက်နှစ်ဆက်မှုမကြိုက်မနှစ်ဆက်မှုမလိုမုန်းထားမှုဒါဒီဟာအဖန်တလဲလဲဖြစ်ပေါ်နေတာပါပဲညာကုမြူတာဒီအုံနှောက်အစီညာကစားတာဒီအမျိုးမျိုးတသက်သာလုံးဘယ်လိုပဲလုံနေနေနိဗ္ဗာန်ကိုမျက်မှောက်မပြုနိုင်ပါဘူးဥပမာဒီတရားခမကိုလာပြီးတရားဟောတာကိုနားထောင်ပြီးတော့အုံနှောက်အစီညာနဲ့တော့သိသဘောကျသွားပါတယ်အိုးကောင်းလိုက်တာတရားအစစ်အမှန်ကိုငါအခုသိသွားပြီလိုချင်တဲ့စိတ်တောင့်တတဲ့စိတ်ရှိရင်ငါဟာစင်ရရတာပဲဝိတ္တမှုတွေဟာစင်ရရခြင်းပဲမကောင်းတဲ့အကုသို့စိတ်တွေဟာစင်ရစီတာပဲဒါဒီအားလုံးကငါလွတ်မြောက်မှဖြစ်မယ်ငါအမြင်မှန်ရပြီငါတရားအစစ်ကိုသိပြီလို့ယုံမှမိပါတယ်ဘယ်လို့အံ့ဩဖွယ်ရာကောင်းတဲ့အစီတရားလဲတရားခမတဲ့ကအပြင်းလဲထွက်ရောဟင်းငါဖဏဘယ်မှာလဲငါဖဏဘယ်သူစီးသွားလဲမနေ့ကမှဝဲလာတာငါဟာငါဟာဒါပါပဲဘာမှမထူးကြပါဘူးသုတမယညာစိန်တမယညာအုံနှောက်အသိညာတရားပဲကိုတကယ့်အကျိုးတူးမဖြစ်နိုင်ပါဘူးဘာဝနာမယညာနဲ့စိတ်ရဲ့အ내ဆိုင်ဆုံးအပိုင်းကိုပြုပြင်နိုင်မှတကယ့်ဘဝမှလွတ်မြောက်နိုင်မယ်ဖြစ်ပါတယ်ဒီဟာကမှနိဗ္ဗာန်ရောက်ကြောင်းတရားအစစ်အမှန်ဖြစ်ပါတယ်စိတ်ရဲ့အ내ဆိုင်ဆုံးအပိုင်းခန္ဓာကိုယ်ရဲ့သိမ်မွေ့ဝေဒနာတွေကိုခံစားနိုင်တဲ့အပိုင်းမှာဒီသိမ်မွေ့ဝေဒနာကိုတုံ့ပြန်နေတဲ့အကျင့်ကိုချိုးဖောက်ဖျက်ချဖို့လိုပါတယ်။ဒါအတွက်ယောဂီတို့ဒီသုံးရက်လုံးလုံးကြိုးပမ်းခဲ့ကြတာဖြစ်ပါတယ်။နောက်ဆက်ပြီးတရားအားထုတ်သွားတဲ့အခါမှာယောဂီတို့မှာပိုးပို့ပြီးမိမိခန္ဓာကိုယ်ရဲ့အတွင်းမှာဖြစ်ပျက်နေတဲ့တကယ့်အစစ်အမှန်တကယ့်အဖြစ်အပျက်တွေကိုကိုယ်တွေ့သိရှိခံစားရပါလိမ့်မယ်အမြင်မှားတွေဟုတ်တယ်လို့လူကြီးကအင်မတန်များပါတယ်အုံနှောက်အစီညာနဲ့သာအလုတ်လုံနေရင်တော့အမြင်မှားတွေဟုတ်တယ်လို့လူတွေနဲ့ပဲတွေ့ကြုံနေရကြပါလိမ့်မယ်ဖြစ်ပျက်ပြောင်းလဲနေကြကအလွန်အလွန်များအားကြီးတော့အမြင်မှားဖြစ်စီတတ်ပါတယ်ဥပမာဆိုကြပါစို့ညာအိယာဝင်တော့ဖျောင်းတိုင်ပဲဖြစ်ဖြစ်မိခွက်ပဲဖြစ်ဖြစ်ထွန်းထပြီးအိယာဝင်သွားပါလေ။နောက်တနေ့မနေ့အိယာကထတော့ဒီမိပဲလို့အောက်မေ့မိပါလေ။ဘယ်နဲ့ဒီမိပဲဖြစ်နိုင်ပါမလဲ။တညတာလုံးအချိန်တွေအများကြီးကုန်သွားပါပြီ။ဒီမိကိုစေသေးချာချာလေ့လာပြီးကြည့်ရင်တော့မိတောက်ကလေးတစ်ခုဟာဖြစ်ပေါ်လာပြီးပျောက်ကွယ်သွားပါလေ။နောက်ထမိတောက်ကလေးတစ်ခုကထပ်ပေါ်လာပြီးနောက်တစ်ခါထပ်ပြီးပျောက်ကွယ်သွားပါရောဖြစ်လာလိုက်ပျောက်သွားလိုက်ပျောက်သွားလိုက်ဖြစ်လာလိုက်မိเจ้าဟာတခုပြီးတခုဖြစ်လိုက်ပြက်လိုက်နဲ့အနာမရှိစစ်တိုက်သိပ်ပြီးတော့မြန်မြန်ကြီးဖြစ်ပြက်နေတော့မနေ့ညကမိဟာဒီအတိုင်းပဲရှိနေပါလားဒီမိတခုတည်းပဲလို့အထင်မှားအမြင်မှားဖြစ်မိကြပါတယ်ဒီမိတခုတည်းအမြင်လင်းနေတာမဟုတ်ပါဘူးလျှက်စစ်ဓာမီကိုလက်ညှိုးနှခါထိုးလိုက်ပါတယ်စိတ်ထဲမှာတော့ဒီမီဟာဒီအတိုင်းပဲမပြောင်းလဲပါဘူးလို့ထင်နေရပါတယ်ဒီမီပဲဒီအတိုင်းပဲဆိုရင်ဘယ်နဲ့ကြောက်လကုံရင်လျှက်စစ်ကုမ္ပဏီက မိဘယ်လောက်သုံးတယ်ငွေဘယ်လောက်ကြတယ်လို့မိဘငွေတောင်းခံရတာပါလေဟုတ်တာပေါ့မှန်ပါတယ်လျှက်စစ်ကုမ္ပဏီကပိုက်ဆံတောင်းမှာပေါ့လျှက်စစ်အားဖြစ်ပေါ်လာအောင်လုပ်ပေးနေရတာကိုလျှက်စစ်အားကလျှက်စစ်ကြိုးကနေပြီးဒီမီးလုံးထဲမှာလာလင်းပြီးတော့ပျောက်သွားရောပျောက်သွားတဲ့နေရာကလေးမှာတခြားမီးလျံကလေးတစ်ခုကဖြစ်ပေါ်လာပြန်ရောသူလည်းလောင်သွားပြီးပျောက်သွားပြန်ရောဒီလိုနဲ့မီးလျံကလေးကြီးတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုဇက်တိုက်ပဲအစက်မပြအင်မတန်အင်မတန်မြန်မြန်ကြီးဖြစ်ပြက်နေတော့မီးဟာတစ်ခုတည်းပဲဒီမီးပဲလင်းနေတာပဲလို့အမြင်မှအထင်မှဖြစ်နေကြပါတယ်နောက်ဥပမာတစ်ခုပေးပါအောင်မယ်လူတယောက်ဟာလှေလှော်ပြီးမြည့်ရဲ့တပက်ကန်းကိုကူးသွားတယ်ဆိုပါတော့မနေ့ကကူးသွားပြီးညနေကျတော့ဒီပက်ကန်းကိုပြန်လာပါတယ်စိတ်ထဲမှာတော့မနေ့ကသူဖြတ်ကူးသွားတဲ့မြစ်ဟာညနေသူပြန်ပြီးကူးလာတော့ဒီမြစ်ပဲအတူတူပဲလို့ထင်ပါတယ်မြည့်ကြီးတဲ့ကိုခေါင်းငုံလိုက်တယ်ဆိုပါတော့ပြီးခေါင်းဖော်လိုက်ပါတယ်နောက်တစ်ခါရေတဲ့ဂုံးပြန်ငုံလိုက်ပြီးပြန်ဖို့လိုက်ရင်စိတ်ထဲမှာဒီမိရေတဲ့ပဲခေါင်းငုံနေတာပဲထင်မိပါတယ်ပထမအကြိမ်ငုံတာနဲ့ဒုတိယအကြိမ်ငုံတာဟာမြစ်ရေအတူတူပဲဒီမြစ်ပဲလို့ထင်နေပါတယ်ဒါပေမဲ့လေးလေးချာချာလေ့လာပြီးစဉ်းစားကြည့်လိုက်ရင်တော့ပထမတစ်ခါငုံလိုက်တဲ့မြစ်ဟာမရှိတော့ပါဘူးရေကစီးသွားပါပြီဒုတိယတစ်ခါခေါင်းငုံလိုက်တာဟာလေမြည်ရည်အစ်စ်ဆက်ဆက်ထဲမှာဖြစ်ပါတယ်ပထမခေါင်းငုံတုံးကစီးတဲ့ရည်ဟာအခုတစ်စက်မှမရှိတော့ပါဘူးရည်ကအမြဲပဲစီးနေတာကိုတတိယအကြိမ်ခေါင်းငုံလိုက်မယ်ဆိုပြန်ရင်လေရည်အစ်စ်မြည်အစ်စ်ဖြစ်နေပါပါပဲအမဲမပြစီးနေတဲ့ရည်ဟာဒါဟာအတူတူပဲဒီရည်ပဲဒီမြစ်ပဲလို့မှားတဲ့အမြင်ကိုပြပေးနေပါတယ်တချိန်လို့မရမနာအစက်မပြမြန်မြန်ကြီးဖြစ်ပြနေတဲ့အရာများဟာမမှန်တဲ့အမြင်မှားကိုမြင်စေတတ်ပါလေလူတွေဟာသူတို့ရဲ့အာယုံစွမ်းကိုအသုံးပြုပြီးတော့ဒီအမြင်မှားတွေကလွတ်မြောက်နိုင်ကြပါတယ်ဆိုကြပါစို့မျက်စိနဲ့မြင်ရတဲ့အမြင်မှားမှဆိုရင်မျက်စိရဲ့အမြင်စွမ်းအားကိုအသုံးပြုပြီးအမှန်အတိုင်းမြင်နိုင်ပါတယ်ဖျောင်းတိုင်မီးကိုမျက်စိနဲ့မြင်ရတော့မီးတောက်ကလေးတစ်ခုဖြစ်ပေါ်လာတာပျောက်ွယ်သွားတာကိုမြင်စွမ်းအားနဲ့မြင်နိုင်စွမ်းပါလေမြည်ရည်စည်းကြကိုလည်းစီးနေတယ်ဒီရည်မဟုတ်တော့ဘူးလို့သိနိုင်စွမ်းပါလေဒါပေမဲ့ဖြစ်ပြက်နေတာဒီကအင်မတန်အင်မတန်မြန်လွန်းတယ်ဆိုရင်တော့အမှန်အတိုင်းမြင်ရဖို့ကမလွယ်တော့ပါဘူးလျှက်စစ်မီးကိုတာမန်မျက်စိနဲ့ကြည့်ပြီးတော့သူ့အထဲမှာဖြစ်ပြက်နေတာတွေကိုမမြင်နိုင်စွမ်းပါဘူးမြည်ရည်စီးနေတာကိုမျက်စိနဲ့မြင်နိုင်စွမ်းပါတယ်ပထမတစ်ခါငုံလိုက်တဲ့ရည်ပြောင်းသွားတာကိုမြင်နိုင်ပေမဲ့ပထမတစ်ခါငုံလိုက်တဲ့ပုံကူကလည်းမရှိတော့ပါဘူးပြောင်းလဲသွားပြီဆိုတာကိုတော့ဘယ်လိုလုပ်ပြီးသိနိုင်စွမ်းပါမလဲဒုတိယတစ်ခါငုံလိုက်တာလုံးဝလူအစ်စ်တူငုံလိုက်တာဖြစ်ပါတယ်တတိယတစ်ခါငုံလိုက်ပြန်တော့လည်းနောက်ထပ်လူအစ်စ်တူကငုံလိုက်တာဖြစ်ပါတယ်ခန္ဓာကိုယ်ပေါင်းအတွင်းမှာဒီမျှလောက်အင်မတန်မြန်လွန်းတဲ့ပြောင်းလဲမှုတွေဖြစ်ပေါ်နေပါတယ်ယောဂီဟာနာယီဝဲလောက်တုန်းကစပြီးစကားပြောနေတဲ့ဒီအချိန်ကလေးအတွင်းမှာကြေပေါင်းများစွာမရေမတွက်နိုင်လောက်အောင်ကွယ်လွန်ပြီးပါပြီကြေပေါင်းများစွာလည်းပြန်ပြီးမွေးဖွားခံခဲ့ရပါပြီမွေးလိုက်သေးလိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်မပြောနိုင်တော့အောင်လျှင်မြန်လွန်းအားကြီးတော့ကိုတွေ့ပညာကိုတွေ့အသိဘာဝနာမရညာမရှိသေးဘူးဆိုရင်တော့နာယီဝဲလောက်တုံးကစကားပြောတာကိုနားထောင်နေတဲ့ယောဂီဟာဒီပုပ်ကိုပဲအတူတူပါပဲလို့ယူဆပြီးအမှန်ကိုမမြင်နိုင်ကြပါဘူးမနေ့ကဥကိုရင်ကာကလည်းဒီပုပ်ကိုကြီးပဲပြီးခဲ့တဲ့ဆယ်နှစ်တုံးကဥကိုရင်ကာကလည်းအနှစ်40အနှစ်50အနှစ်60တုန်းကဥကိုရင်ကကလည်းဒီပုပ်ကိုပါပဲအတူတူပါပဲလို့ထင်မှားမိကြပါတယ်။ ခန္ဓာကိုယ်ရဲ့အတွင်းမှာတကယ်ဖြစ်ပျက်နေတဲ့အဖြစ်ပြမှန်ကိုလက်တွေ့မခံစားရဘူးသေးတော့ဒီလိုပါပဲအခုလေ့ကျင့်နေတဲ့ကမ္မထာနီးကတော့တကယ်အဖြစ်အပျက်အစ်မှန်ကိုလက်တွေ့ခံစားနိုင်ကြပါလိမ့်မယ်ဦးနှောက်အစိနဲ့စိနေတဲ့သုတ္တမယစိတ္တမယညာတွေကိုလက်မခံဘဲတကယ်အစ်မှန်ကိုကိုတွေ့ကိုတိုင်ခံစားပြီးစူးစမ်းကြဖို့ရာဖြစ်ပါတယ်တကယ်အစ်မှန်ကိုကိုတွေ့ခံစားနိုင်လာမယ့်ဘာဝနာမယဉာဏ်ပညာအဆင့်ကိုရောက်လာတဲ့အခါကျရင်တော့အကျိုးကျေးဇူးတွေကိုခံစားရလာပါတယ်ဒီဟာအထုအထိတ်ကိုရောက်ပြီးလူတိုင်းနိဗ္ဗာန်ကိုမျက်မှောက်ပြုပြီးလူတိုင်းတို့ရဲ့လုပ်ခဲ့တဲ့လုပ်ငန်းစဉ်ဖြစ်ပါတယ်မိမိရဲ့ယုံနံတရားကိုသိဖို့ပါပဲအုံနှောက်အသိဉာဏ်နဲ့မိရိုးဖလားယုံကြည်မှုနဲ့သာမဟုတ်ပဲတကယ်အဖြစ်အပျက်အမှန်အတိုင်းကိုသိဖို့ရာဖြစ်ပါတယ်ဒီငါဆိုတဲ့ဟာဘာလဲငါဟာဆိုတာဘာလဲငါငါငါဟာငါဟာလို့ပြောပြောနေတဲ့ရုပ်ခန္ဓာအပိုင်းကြီးငါငါငါဟာငါဟာလို့ပြောပြောနေတဲ့နာမ်ခန္ဓာအပိုင်းကြီးဒီဟာတွေဟာဘာတွေပါလဲတကယ်တရိုက်ကိုတွေ့အစီနဲ့ဒါတွေဟာဘာလဲဆိုတာကိုရှာဖွေကြရမှာဖြစ်ပါတယ်ဝိပဿနာကမ္မထာဟာရုပ်ခန္ဓာအပိုင်းအလုံးနံခန္ဓာအပိုင်းအလုံးယုတ်နဲ့နာနှစ်စုပေါင်းထားတာအလုံးနဲ့သက်ဆိုင်တဲ့ယုတ်နံဖွဲ့စည်းထားမှုရဲ့အမှန်တရားဖြစ်တဲ့မတီမြဲတဲ့တရားကိုလက်တွေ့ခံစားသိရှိနိုင်ဖို့ဖြစ်ပြီးတကယ်လဲသိရှိခံစားနိုင်ကြပါလိမ့်မယ်ပထမဦးဆုံးဖြစ်တဲ့ဒီအမှန်တရားကဒီယုံနာအစုရဲ့မတီမြဲမှုကိုယောဂီတို့အသိဉာဏ်မှာသူ့အလိုလိုဖော်ပြလာကြပါလိမ့်မယ်ပညာသိက္ခာရဲ့ပထမပိုင်းဖြစ်တဲ့အနိစ္စကခေါင်းဖော်လာပါလိမ့်မယ်အားလုံးဟာပြောင်းလဲနေပါလားအမြဲမရှိပါလားဘယ်တည်းမှမမြဲပါလားဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ပါလားဆိုတာကိုယောဂီတို့ဟာမိမိတို့ရဲ့ခန္ဓာကိုယ်ပုံအတွင်းမှာကြည်မြင်လာကြပြီးလက်တွေ့ခံစားကြရပါလိမ့်မယ်သူတေသနသိပ္ပံပညာရှိကြီးတဦးလိုပဲတေးသေးချာချာကြာကြာနာနာခွဲစိတ်ဝေဖန်ပြီးအရင်အမြင့်ထိရောက်အောင်ရှားပွေးစစ်စေးဓာတ်ခွဲပြီးကြည့်လိုက်တဲ့အခါကြရင်ပထမဦးဆုံးတော့အင်မတန်ကြမ်းတမ်းတဲ့အဆိုင်အခဲဖြစ်နေတဲ့အမှန်တရားအင်မတန်ပြင်းထန်နေတဲ့အမှန်တရားတွေကိုတွေ့ကြုံရပြီးရှေ့ကိုတိုးတိုးပြီးတရားကျင့်သွားရင်ဆက်လက်ပြီးအနုစိတ်ခွဲစိတ်စစ်ဆေးသွားရင်နောက်ပိုင်းကျလာတော့သိမ်မွေ့သိမ်မွေ့လာပြီးပိုးပိုသိမ်မွေ့လာတာကိုတွေ့ရပါလိမ့်မယ်ဒီခန္ဓာကိုယ်အဆောက်အုံကြီးရဲ့ခေါင်းကိုခြေလက်တွေကိုခွဲစိတ်လိုက်နောက်တခါအယိုးအသွေးအစာအရေပြားသပင်းအစရှိသူတို့ကိုထပ်ပြီးတော့ခွဲစိတ်လိုက်ဒီလိုနဲ့ထပ်ခါထပ်ခါဆက်လက်ပြီးခွဲစိတ်ခွဲစိတ်ပြီးအသေးစိတ်ခွဲစိတ်သွားရင်အယိုးပဲဖြစ်ဖြစ်အသားပဲဖြစ်ဖြစ်သွေးပဲဖြစ်ဖြစ်ခန္ဓာကိုယ်ကြီးတစ်ခုလုံးဟာတဏ္မာမျက်စိနဲ့မမြင်နိုင်တဲ့အင်မတန်သေးငယ်တဲ့အပိုင်းလေးတွေအထိအပြည့်နဲ့ပါလားဆိုတာကိုသိရှိလာပါလိမ့်မယ်ဒီအသိဟာရိုးရိုးမျက်စိနဲ့မြင်ရတွေ့ရတဲ့အသိမျိုးမဟုတ်ပါဘူးကိုယ်တိုင်တွေ့ထိခံစားရတဲ့အသိမျိုးဖြစ်ပါတယ်အသိငယ်ဆုံးအမုံမွားဆုံးယုတ်ကလကလေးကြီးသူ့တဲ့နောက်ထပ်ခွဲစိတ်လို့မရနိုင်တဲ့အဆင့်အထိဖြစ်လာပါလိမ့်မယ်အဲ့ဒီအချိန်အခါတုန်းကအိန္ဒိယပြည်မှာသုံးတဲ့စကားဟာအတော်ကြွယ်ဝတဲ့စကားဖြစ်ပါတယ်အဲ့ဒီအချိန်တုန်းကအနုဆိုတဲ့စကားလုံးရှိပါတယ်အတမလို့ခေါ်တဲ့အနုမြူပေါ့အခုပြောနေတဲ့အငယ်ဆုံးအပိုင်းကလေးဟာအနုမြူတဲ့သေးငယ်တဲ့ပရမာနုမြူတဲ့တောင်သေးငယ်သေးတာဖြစ်ပါတယ်ခေါ်စရာနာမည်ပေးစရာစကလုံးလည်းမရှိတော့မြတ်စွာဘုရားကစကလုံးတစ်ခုအစ်စ်ထွင်ရပါတယ်ဒီအသေးငယ်ဆုံးဒီတဲ့သေးငယ်တာဆိုလို့ဘာမှမရှိတော့တဲ့ရုပ်တရားရဲ့အငယ်ဆုံးကလေးကိုအဋ္ဌကလာပလို့အမည်ပေးလိုက်ပါတယ်အတ္ထကလပတခုဟာအခြေခံအုတ်မြစ်တခုပေါ့ရှိခုစုပေါင်းထားပြီးနောက်ထခွဲစိတ်လို့မရတော့တဲ့ဒီရှိခုတွဲအစုကလေးပါပဲ စုပေါင်းထားတဲ့အရာ၈ခုဆိုတာကတော့ပထဝီတေဇောအာဘောဝါယောရေမီမြေလေတို့ဖြစ်တဲ့ဓာတ်ကြီး၄ပါးနဲ့သူတို့တစ်ခုစီရဲ့ထူးခြားထင်ရှားတဲ့ဂုံအင်္ဂါလက္ခဏာဖြစ်တဲ့ဝဏ္ဏဂန္ဓရတ္တဩဇာတို့၈မျိုးစုပေါင်းနေတာဖြစ်ပါတယ်ဒါဒီဟာအရာဝတ္ထုမပါဘဲသဘောတရားတသက်တွေဖြစ်ပါသည်ဝိပဿနာမျက်စိနဲ့ကြည့်မှမြင်ရပါလိမ့်မယ်ရေဆိုတော့ရေအဆက်ကလေးတစ်ဆက်ကိုဆိုလိုတာမဟုတ်ပါဘူးမြေဆိုတော့လေမြေမှုန့်ကလေးကိုပြောတာမဟုတ်ပါဘူးသူတို့ရဲ့အင်္ဂါလက္ခဏာတတိကအရေးကြီးတာဖြစ်ပါတယ်ဓာတ်ကြီး၄ပါးကိုကိုတွေ့ခံစားရတဲ့အခါကျတော့ရုပ်လက္ခဏာတွေတစ်ခဏပြီးတစ်ခဏတစ်ခုမဟုတ်တစ်ခုပေါ်လွင်စေပြီးခံစားရတတ်ပါလေ။ဒီအချိန်မှာဆိုရင်ကြံတဲ့ဓာတ်ကြီးတွေကတိမ်ငုပ်ပြီးနေတတ်ပါလေ။ဒီအသေးငယ်ဆုံးအထကလပတဲမှာလေသူ့ရဲ့အင်္ဂါသူ့ရဲ့လက္ခဏာသူ့ရဲ့တတ္တိများရှိပါလေ။တရားဆက်ပြီးထိုင်သွားတဲ့အခါကျတော့ယောဂီတိုင်းဟာအမှန်တရားကိုကိုတွေ့လက်တွေ့ခံစားနိုင်ကြပါလိမ့်မယ်။ကိုတွေ့ဘာဒီတွေ့ရှိလာတယ်လဲဆိုတာကတော့တကဘာလုံးမှာရှိရှိသမျှရုပ်တရားတွေအလုံးဝတ္ထုပစ္စည်းတွေအလုံးဟာအဆိုင်အခဲတွေမဟုတ်ပါဘူး။အဆိုင်အခဲဆိုလို့ဘာတစ်ခုမှမရှိပါဘူး။အသေးငယ်ဆုံးအထကလပလေးတွေဟာလှုပ်ရှားမှုတုန်ခါမှုတက်တက်ဒါပဲဖြစ်ပါတယ်။ဖလိုင်းကလေးသဘောမျှတာဖြစ်ပါတယ်ဆိုတာကိုကိုတွေ့သိရှိခံစားရပါလိမ့်မယ်။သဘ္ဗောပစ္စလိတောလောကောသဘ္ဗောလောကောပကံပိတောလို့မြတ်စွာဘုရားကဟောတော်မူပါတယ်။ကမ္ဘာလောကကြီးတစ်ခုလုံးဟာအမြဲမပြတ်လောင်ကျွန်းနေတယ်တုန်ခါနေတယ်ဆိုတာဖြစ်ပါတယ်။ကဘာကြီးတစ်ခုလုံးစัจ java လာကြီးတစ်ခုလုံးမှာလဲမိမိရဲ့ခန္ဓာကိုယ်ပေါင်းအတွင်းမှာတွေ့ထိခံစားရတာ ਨੇ အတူတူပါပဲခန္ဓာကိုယ်အတွင်းကအမှန်အဖြစ်အပြစ်အမှန်သစ္စာတရားကလည်းခန္ဓာကိုယ်ရဲ့အပြင်ဘက်လောကရဲ့သစ္စာတရား ਨੇ အတူတူပါပဲခြားနားမှုမရှိပါဘူးခန္ဓာကိုယ်ရဲ့အပြင်ဘက်ကသစ္စာတရားကိုတော့အုံနှောက်အစီညာနဲ့သိနိုင်ပါသေးတယ်ခန္ဓာကိုယ်ပေါင်းအတွင်းမှာအမှန်သစ္စာတရားကိုတော့ကိုယ်တိုင်ကိုတွေ့လက်တွေ့တွေ့ထိခံစားရမှသိနိုင်ပါလေ။ဒါကြောင့်ကိုတွေ့တွေ့ထိခံစားပြီးတော့မှသဘောလောကကြီးတစ်ခုလုံးမှာပကံပိတော့တုံခါနေတဲ့လှုပ်ရှားနေခြင်းဖြစ်တဲ့တုံခါမှုလိုင်းကလေးကြီးမျှတာပါပဲ။လိုင်းကလေးတွေသဘောမျှတာပဲလို့မိန့်တော်မူပါလေ။ဆက်ကြဝလာကြီးတစ်ခုလုံးကလည်းပစ္စလိတော့လောင်ကျွန်းနေတာပဲ။ပကံပိတော့တုံခါမှုကလေးတွေပဲလောင်ကျွန်းပစ္စည်းတုံလှုပ်ပစ္စည်းနေကြတာပဲလို့ဟောတော်မူခဲ့ပါတယ်အဆိုင်အခဲတည်မြဲနေကြရဲ့လို့ဘာတစ်ခုမှမရှိပါဘူးယောဂီဟာရုပ်အပိုင်းမှန်ရောနာအပိုင်းမှန်ရောဒီအပိုင်းနှစ်ခုစလုံးမှာဒီအဆင့်ကိုဘာဝနာမယညာနဲ့ကိုတွေ့သိရှိခံစားနိုင်ရမှာဖြစ်ပါတယ်အုံနှောက်အစီညာစိန်တာမယညာနဲ့တိနေယုံနဲ့တော့မပြေးနိုင်သေးပါဘူးအနောက်တိုင်းသိပ္ပံပညာရှင်တွေကကမ္ဘာလောကမှာရှိရှိသမျှဝတ္ထုပစ္စည်းတွေဟာအဆိုင်အခဲတွေမဟုတ်ပါဘူးအားလုံးဟာတုံခါနေတဲ့တုံခါမှုကလေးတွေမျှတာပဲဆိုတဲ့အမှန်တရားကိုလက်ခံကြပါပြီအမေရိကန်ပြည်ဘာကလေးသက်ကဲ့သို့ရူပဗေဒပမောက္ခကြီးတူဟာလောကတပညာအတွက်နိုဘယ်ဆုဆိုတဲ့ဆုဘူးကြီးကိုရပါတယ်ဒီဆုကတာမန်လူတွေရကြတာမျိုးမဟုတ်ပါဘူးအင်မတန်ထူးထူးချွန်ချွန်နဲ့သူတူတယောက်မှမသိဘူးမတွေ့ဘူးသေးတဲ့အချက်အလက်ကိုပညာတရက်ကိုဖော်ပြနိုင်မှရတာမျိုးဖြစ်ပါတယ်ဒီပမောက္ခကြီးဟာပရမာနုမျိုးလေးရဲ့သဘောတရားကိုအင်မတန်သိကျင်ပြီးလေ့လာပါတယ်ဒီတုံလှုပ်နေတဲ့တုံခါမှုကလေးတွေဟာဘယ်လောက်မြန်မြန်ဖြစ်ပျက်နေသလဲဆိုတာကိုရှားဖွေစူးစမ်းဖို့ကရိယာတန်ဆန်ပလာကိုထွင်းနေတာက15နှစ်လောက်ကြာပါတယ်ဒီကရိယာတန်ဆန်ပလာကိုသူက bubble chamber ရေမြုပ်အခန်းလို့နာမည်ပေးခဲ့ပါတယ်။ဘာဖြစ်လို့လဲဆိုတော့ပရမာဏုမျိုးကလေးတွေကရေပူပေါင်းကလေးတွေလိုရေမြုပ်ကလေးတွေလိုဖြစ်ပေါ်ပြီးပျောက်ွယ်သွားတဲ့အတွက်ဖြစ်ပါတယ်။ဒီကိရိယာကိုသုံးပြီးတော့သူကဘာကိုတွေ့သလဲဆိုတော့အငယ်ဆုံးအသေးငယ်ဆုံးအနုမျိုးကလေးတဲ့သေးငယ်တဲ့ပရမာဏုမျိုးကလေးဟာတစ်စက္ကန့်မှာအချိန်ပေါင်းတင့်နှုတ်မှာ322လုံးအကျိန်ဖြစ်ပြီးပြက်ပြက်သွားတဲ့ဆိုတာကိုတွေ့ရှိပါတယ်။ယုံနိုင်စရာတောင်မရှိပါဘူး။မြတ်စွာဘုရားကအစွန်းဆုံးသောတရားကိုသိတော်မူတဲ့နောက်မျက်စိတမိတ်လက်တစ်ဖြောက်ထဲမှာပဲအထကလပလေးတွေဟာဖြစ်လိုက်ပြက်လိုက်တာအကျိန်ပေါင်းမရေမတွက်နိုင်ဘူးလို့ဟောပြောခဲ့ပါတယ်။ဂုရုကြီးဥကိုအင်ကာထံလာရောက်တရားထိုင်တဲ့ယောဂီတွေထဲမှာဘာကလီသက်ကလူကတချို့လဲပါလာပါတယ်သူတို့ကသူတို့နေရက်ကိုပြန်သွားတဲ့အခါကျတော့အဲ့ဒီပါမောက္ခကြီးနဲ့တွားပြီးတွေ့ကြပါတယ်နောက်ဂူရူကြီးကိုပြန်ပြီးပြောတဲ့အခါကျတော့အဲ့ဒီပါမောက္ခကြီးဟာတနာစရာပါပဲအင်မတန်စိတ်တွေရှုပ်ထွေးပြီးစိတ်သောကတွေများတာပဲလို့ပြောပါတယ်ဒါဟာဘာကြောင့်ပါလဲသူဟာအငဲဆုံးသောပရမာဏုမျိုးတွေဖြစ်ပျက်နေတာကိုတစ်စက္ကန့်မှာတင့်နှောက်မှာ322လုံးအကျိန်လို့ဖော်ပြနိုင်တဲ့ပုဂ္ဂိုလ်ဒူးကြီးပါပဲ။မြတ်စွာဘုရားကလည်းမျက်စိတမိတ်မှာအကျိန်ပေါင်းမရေမတွက်နိုင်အောင်လို့ဟောပြောခဲ့တာပဲ။ဒီပုဂ္ဂိုလ်ကြီးနှစ်ဦးဟာဘာကြောင့်ကြွားချနေရပါသလဲ။သိပ္ပံပညာရှင်ပါမောက္ခကြီးကသိပ္ပံနည်းနဲ့အုံနှောက်အသိဉာဏ်နဲ့သိတာဖြစ်ပါတယ်။သူကိုယ်တိုင်သူကိုယ်ထဲမှာဖြစ်ပျက်နေတာကိုခံစားပြီးသိရတာမျိုးမဟုတ်ပါဘူး။မြတ်စွာဘုရားကတော့ဘာကရိယာဘာတန်ဆာပလာကိုမှမသုံးပါဘူး။ဘာဝနာမယဉာဏ်နဲ့ထိုးထွင်းပြီးသိတော်မူတာဖြစ်ပါတယ်။ကိုယ်တိုင်ကိုယ်တွေ့သိရှိခံစားပြီးသိတာဖြစ်ပါတယ်။ဝိပဿနာကိုကျင့်သုံးပြီးတရားရင့်ကျက်လာတော့ခန္ဓာကိုယ်ပေါင်းအတွင်းမှာဖြစ်ပျက်နေတဲ့တကယ့်အမှန်အဖြစ်ပျက်တွေကိုကိုယ်တွေ့သိရှိခံစားရခြင်းဖြစ်ပါလေ။ဒီကမ္မထာနီးတစ်ခုလုံးဟာယောဂီရဲ့ကိုယ်အတွင်းတန်တာမှာဖြစ်ပျက်နေတဲ့အမှန်တရားကိုစူးစမ်းတဲ့အခါမှာအမှန်ကိုတွေ့ရှိနိုင်တဲ့နီးယောဂီတို့ရဲ့ကိလေသာအညစ်အကြေးတွေကိုတန်ရှင်းစင်ကြယ်စီတဲ့ဤဖြစ်ပါလေ။ယောဂီတို့ဟာဝေဒနာကိုခံစားမှုထဲမှာဝေဒနာဟာဘယ်လိုဖြစ်ဖြစ်လာပြီးဘယ်လိုပျောက်ပျောက်သွားတယ်ဆိုတာကိုသိရှိခံစားနိုင်လာကြပါလိမ့်မယ်။ဒါတွေအားလုံးဟာမမြဲတဲ့တရားအနိစ္စတရားတွေပဲလို့သိနေခြင်းဖြစ်ပါလေ။ကလေးတယောက်ဟာမွေးလာပြီးဒီကလေးကို10နှစ်ကြာမှပြန်တွေ့တော့ပြောင်းလဲသွားလိုက်တာအများကြီးပါပဲ။နောက်အနှစ်20မှာပြန်တွေ့တော့ပိုပြီးကြောင်ပြောင်းလဲမှုတွေများလာပါသေးတယ်။ဒီကလေးကိုနှစ်ပေါင်း80 80ကြာမှတွေ့ရရင်တော့ယုံနိုင်ပွဲရာတောင်မရှိတော့ပါဘူး။ပြောင်းလဲသွားလိုက်တာ။ဒါဟာဘယ်လိုဖြစ်တာပါလိမ့်မလဲ။နိုင်ရည်ခံတဲ့ချလို့လား။မဟုတ်ပါဘူး။တစ်ခဏတိုင်းတစ်ခဏတိုင်းမှာပြောင်းလဲနေတာပါ။တခဏတိုင်းပြောင်းလဲနေတယ်ဆိုတာကိုတော့စိတ်တမယညာအုံနောက်အသိနဲ့တော့သိကြတာပေါ့ဒါပေမဲ့ကိုယ်တိုင်ခံစားရတဲ့အစ်စ်မှာတော့မိမိတို့ရဲ့ခန္ဓာကိုယ်ပေါင်းအတွင်းမှာပြောင်းလဲမှုတွေဖြစ်နေတာကိုတွေ့ရှိခံစားနိုင်မှသာအနိစ္စဆိုတာတကယ်အနိစ္စဖြစ်မှာပေါ့မဟုတ်ရင်တော့အုံနောက်အသိညာပညာသာဖြစ်ပါတယ်တကယ်ပညာမဟုတ်ပါဘူးတကယ်ညာနာမဟုတ်ပါဘူးအာညာနာပါပဲ။ဥုံနှောင်းအသိညာနဲ့ကိုတွေ့အသိဟာအများကြီးကြွားချမှုရှိပါတယ်။ကိုတွေ့ပြောင်းလဲမှုကိုခံစားရတဲ့အခါကျတော့အနိစ္စအမြဲမရှိပါလားဆိုတဲ့ပညာညာဟာဖြစ်ပွားလာပါတယ်။ဒီလိုပညာညာဖြစ်ပွားလာတဲ့အခါကျတော့ဒီမမြဲတဲ့ခန္ဓာကိုယ်ကြီးကိုတတ်မဲ့နေတာတွေတွေ့တာနေတာတွေကလွတ်မြောက်လာကြပါလိမ့်မယ်။ငါငါငါဟာငါဟာအစွဲကလေလွမြောက်လာပါလိမ့်မယ်ဒီငါငါငါဟာငါဟာဆိုတဲ့အတ္တအစွဲဟာအင်မတန်ကြီးမားတဲ့အတွေ့အတာကြီးတစ်ခုပါပဲ Now, dutiya asin ga do anatta lo kho de asin ba be. Nga ma ho, nga ha ma ho. Apo yan chi lai mae so yin do nga nga ha lo ba be. Da bi mae ta ke asin man ga do nga so da ma shi ba bu, ma ho ba bu. Di lo ne po po pi ne shai ne sakhan go yauk do khanda ko ta khu long ha asain a khe ye lo ba ma ma shi do be. Yukkala khle ji ga ผิดไหลเป็ดไหลผิดไหลเป็ดไหลเนี่ยยีเมียวคลีดีโหลผิดหนีได้อสินกูยောက်ฉิตั้วบาเลยเนี่ยไลน์คลีดวีโหลปอลาไลเปี่ยวตั้วไลผิดเป็ดหนีดากูตีตุ่ยคันซายะลาบาเลยเนี่ยดีคันจ่อยอกีกาเบยีเมียวคลีหางาบาเลยมะเลดียีเมียวคลีหางาลาโหลเปียวโหลไม่ส่งได้บูไอ้ดียีเมียวคลีกาไม่ชื่อดอบาบูเปี่ยวกวยตั้วบาบีงาไม่ชื่อดอบาบู nga piao twa ba bi piet twa ba bi di lo ne ta phie phie tin sha la ba lai le me saka pyo ni de a kha ma do de li a lai nga nga ha ye lo pyo ya so ya ba de ma hou yin lu a chin chin be lo lou set twe nai ja ba ma le di attakalapa asu ga ho attakalapa asu go ma hou yin le di yin myo asu ga ho yin myo asu go lo pyo lo ya da ma ma hou be nga nga ha ကျွန်တော်ကျမရှင်ခင်များလို့တုံနှုံခေါ်ဝေါ်ကြရတာပေါ့စကားပြောလို့ရအောင်ဒီလိုတုံနှုံနေရပြီမယ်လို့အတ္တဇွဲဖြစ်တဲ့ငါငါဟာတွေကတော့တဖြည်းဖြည်းကွဲပြောက်လာကြပါတယ်ငါဆိုတာအမှန်စင်စစ်တကယ်တကယ်ကတော့မရှိပါဘူးမဟုတ်ပါဘူးဆိုတာကိုကိုတွေ့လက်တွေ့သိရှိခံစားလာရပါလိမ့်မယ်ငါငါဟာကိုတကယ်လဲအစိုးမရပါဘူး ပပိုင်းဆိုင်ပါဘူးဒီခန္ဓာကိုယ်ရေမြုပ်တွေကိုလည်းအစိုးမရပါဘူးဖြစ်ဖြစ်ပြီးတော့ပြက်ပြက်သွားတာပါပဲမဖြစ်အောင်မပြက်အောင်တားလို့လည်းမရနိုင်ပါဘူးတနေ့တနေ့အိုးအိုသာလာပါတယ်ပျက်စီးယိုယွင်းလာပါတယ်တဖြည်းဖြည်းတစတစကွယ်လွန်းနေပါတယ်တကယ်သာဒီခန္ဓာကိုယ်ကိုအစိုးရတယ်ဆိုရင်တော့မအိုနဲ့မပျက်စီးမယိုယွင်းနဲ့ ငါဖြစ်စေခြင်းတလို့ဖြစ်နေပါလို့တားထားလို့ရမှာပေါ့ယောဂီဟာဒီအချက်ကိုပိုပြီးရှင်းလင်းနားလည်လာပြီးတော့အနတ္တပါလားငါမဟုတ်ပါလားလို့ခန္ဓာကိုယ်အတွင်းမှာလက်တွေ့သိရှိခံစားရတဲ့အခါကျတော့ငါဆိုတဲ့အစွဲဟာပြိုကွဲစဖြစ်လာပြီးတဖြည်းဖြည်းတဖြည်းဖြည်းအလုံးပျောက်ကွယ်သွားကြပါလိမ့်မယ်ငါအစွဲမရှိတော့ပါဘူးလို့ဆိုတော့ ယောဂီရဲ့စိတ်ကပိုးပိုးပြီးတော့တည်ငြိမ်မှုမြတ်တမှုတွေဖြစ်လာပါလိမ့်မယ်အဲ့ဒီအခါကျတော့ပညာရဲ့တတ္တယအစဉ်ဖြစ်တဲ့ဒုက္ခဆင်းရဲခြင်းပါလားဆိုတဲ့အသိဟာပေါ်ပေါက်လာပါလိမ့်မယ်စိတ်ဓာတ်မယအုံနောက်အသိမျိုးမဟုတ်ပါဘူးတကယ်အစစ်အမှန်ကိုတွေ့သိရှိပြီးခံစားပြီးသိရတဲ့အသိဖြစ်ပါတယ်ဒီတကယ်အသိဘာဝနာမယညာအသိဟာပညာဟာယောဂီတို့ ကိုခန္ဓာအတွင်းမှာခံစားတွေ့ထိပ်ပြီးသိရှိနေရတဲ့ဝေဒနာနဲ့ရှင်တွဲနေပါတယ်ခန္ဓာကိုယ်ရဲ့ဘောင်အတွင်းမှာဝေဒနာကိုမတွေ့ထိမခံစားရဘဲနဲ့တရားကိုငါသိပြီပညာစခန်းကိုငါပြီးဆုံးပြီလို့ဆိုရင်ဒါဟာအမြင်မှားပါပဲစိတ်ရဲ့အတွင်းအနှက်ရှိုင်းဆုံးဖြစ်တဲ့အပိုင်းကိုသိပြီးလက်တွေ့သိရှိခံစားနိုင်သေးတာမှမဟုတ်သေးပဲ ဝိဒနာကိုခန္ဓာကိုယ်အတွင်းမှာခံစားနိုင်မှသာဓာတ်ရိုက်လက်တွေ့လုံဆိုင်နိုင်ပြီးမှသာအမှန်တရားသစ္စာတရားကိုကိုယ်တွေ့သိရှိခံစားနိုင်မှဖြစ်ပါတယ်ဒီတော့မှယောဂီဟာပညာရဲ့အပိုင်း၃ပိုင်းဖြစ်တဲ့အနိစ္စအနတ္တဒုက္ခတို့ကိုပိုးပိုးနားလည်လာပြီးပညာစခန်းမှာရင့်မာလာပြီးတည်မြဲလာပါလိမ့်မယ် ပညာစခန်းမှာတည်မြဲလာတဲ့အခါကျတော့ယောဂီဟာလောကကြီးထဲမှာဘယ်လိုအတွေ့အကြုံပဲတွေ့ရတွေ့ရဘယ်လိုပုံကိုယ်တွေနဲ့ပဲတွေ့ကြုံရတွေ့ကြုံရဒီဟာအမြင်အားဖြင့်အပေါ်ယံအားဖြင့်ဟုတ်မှန်တဲ့တရားပဲဒီဟာကတော့တကယ်အစစ်အမှန်အဆုံးဆုံးသောအမှန်တရားပဲရေလို့ခွဲခြားပြီးသိနားလည်လာပြီးစိတ်ဟာသဟဇာတမြတ်မြတ်တတဖြစ်နေပါတယ် အပေါ်ယံအားဖြင့်ကြည့်လိုက်ပြီးလှတယ်လို့ထင်ရတာတွေဟာတကယ့်အမှန်တရားအသိနဲ့ဆိုတော့လှပတာမဟုတ်ပါဘူး ဒီတော့အတုပဆိုတာကိုနားလည်လာပါတယ်ပညာနဲ့ခန္ဓာကိုအသေးချာခွဲစိတ်ပြီးအသေးစိတ်ရှုတဲ့အခါတကယ်တွေ့ထိခံစားရမှာဖြစ်ပါတယ်အဆိုင်အခဲအဖြစ်အခိုင်အမာအသေးချာစုပေါင်းထားတဲ့ခန္ဓာပဲလို့ဖော်ပြထားခြင်းကိုမြင်တွေ့နေကြရတာဟာအမြင်မှားတွေပါပဲဒီလိုမြင်ရတဲ့ခန္ဓာကိုခွဲစိတ်လိုက်ဖြူခွဲလိုက်ပြီးအတွင်းကိုစီးစစ်လိုက်ရင်တော့တကယ်အစ်အမှန်ဖြစ်တဲ့အမှန်တရားအဆုံးစွန်သောအမှန်တရားကိုရောက်ရှိလာပြီးရောင်ရောင်မှားမှားတွေအမြင်မှားတွေပျောက်ဝေသွားကြပါလိမ့်မယ်ယောက်ျားတဦးဟာစုပေါင်းစီမံထားတဲ့အဆိုင်လိုက်အခဲလိုက်ဖြစ်နေတဲ့မိမတဦးရဲ့ကိုယ်ခန္ဓာကိုမြင်လိုက်ရင်စိတ်တွေလှုပ်ရှားပြီးလှလိုက်တာချောလိုက်တာလို့ဖြစ်လာတတ်ပါတယ်မိမကလည်းအဆိုင်လိုက်အခဲလိုက်စုပေါင်းစီမံထားတဲ့ယောက်ျားတဦးရဲ့ကိုယ်ခန္ဓာကိုမြင်လိုက်ရရင်ချောတယ်လှတယ်လို့ဖြစ်မိပါတယ်ဒါပေမဲ့ပညာစခန်းမှာရင့်သန်လာကြတော့မြင်ရတွေ့ရတဲ့ခန္ဓာကိုယ်ကိုခွဲစိတ်ဝေဖန်လိုက်ရင်တော့ဘာကလှတာလဲဘေဟာကအလှလဲကိုယ်ခန္ဓာတစ်ခုလုံးအနေနဲ့ပေါင်းစုနေတဲ့အခါမှာတော့လှတာပေါ့ကိုယ်အစိတ်အပိုင်းတစ်ခုတစ်ခုဟာခန္ဓာကိုယ်ဘောကကျွတ်ပြီး꿰ပြီးကြက်လာတဲ့အခါကျတော့မလှကြတော့ပါဘူးအချောဆုံးအလှဆုံးဆိုတဲ့ပုံကူတောင်သေဆုံးသွားပြီးရင်အိမ်မှာ24နာရီကျော်မထားကျင်တော့ပါဘူးမြုပ်လိုက်မင်းစင်ကြိုလိုက်ရမှာပါပဲမဟုတ်ရင်ပျက်စီးယိုယွင်းတော့မှာပေါ့ပုတ်တော့မှာပေါ့တဘာဝဓမ္မပါပဲဒါနဲ့လူတွေကိုအပုတ်ကောင်တွေပဲပျက်စီးယိုယွင်းတွေပဲလို့ယုံမုန်းနေလို့တော့ဘယ်ဖြစ်ပါမလဲတရားကအချင်းချင်းကိုမုန်းဖို့ယုံဖို့ညွှန်ကြားထားတာမှမဟုတ်ပါပဲကိလေသာအညစ်အကြေးတွေကင်းစင်လာတဲ့အခါယောဂီဟာမေတ္တာကရုဏာတွေလူတွေအပေါ်မှာပိုပြီးပွားများလာအောင်မှဖြစ်ပါတယ်မနေ့ပါဆိုရင်ယောဂီတို့ဟာမိမိတို့ရဲ့ကိုယ်ခန္ဓာကိုသိရှိနားလည်ရမယ့်အင်မတန်အရေးကြီးတဲ့စခန်းကိုတက်လှမ်းကြရမှာဖြစ်ပါတယ်ဝိပဿနာတက်ပေးလိုက်တာနဲ့တပြိုင်နက်မရေမတွက်နိုင်တဲ့ယုတ်ကလတ်တွေအထကလပတွေကိုတွေ့သည့်ခံစားရလိမ့်မယ်လို့တော့မထင်လိုက်ပါနဲ့တဲ့ဒီစခန်းကိုနောက်တော့ရောက်မှာပေါ့အစာအုံးဆုံးမှာတော့ကြမ်းတမ်းတဲ့ပြင်းထန်တဲ့အဆိုင်အခဲတွေကိုသာတွေ့ရပြီးဒီဟာတွေကြေခွဲပြီးတော့အေးပျော်သွားပြီးတော့ပျောက်ွယ်သွားတဲ့အခါကျတော့အဆုံးဆုံးသောအမှန်တရားကိုရောက်ရှိပြီးဆင်းရဲဒုက္ခတွေကလွတ်မြောက်လာကြပါလိမ့်မယ်အခုယောဂီတို့လုပ်နေတဲ့ကျင့်စဉ်ဟာဆင်းရဲကလွတ်မြောက်တဲ့လမ်းစဉ်ပါပဲစိတ်ရဲ့အတွင်းအနှက်ဆိုင်ဆုံးအပိုင်းကိုတွေ့ထိပ်ပြီးစိတ်ထဲမှာရှိတဲ့ကိလေသာအညစ်အကြေးတွေကင်းစင်စေတဲ့စခန်းကိုရောက်ကြပါလိမ့်မယ်စိရဲ့ဒုက္ခဆိုတာဒီဟာကိလေသာအညစ်အကြေးတွေတန်ဟောင်းတွေပါပဲသူတို့ရှိနေသမျှတော့ကိုကိုတိုင်းအုံနှောက်အစီညာစင်တာမရညာတို့နဲ့စိတ်ကိုထိန်းထားပြီမယ်လို့မရနိုင်ပါဘူးတရားကိုဆက်ဆက်ပြီးထိုင်သွားတဲ့အခါကျတော့ကိလေသာအညစ်အကြေးတွေကနှဲပါလာပြီးနောက်ဆုံးသူတို့လုံးဝမရှိတော့ပါဘူးအားလုံးပျောက်ကွယ်သွားကြပြီးဆိုတဲ့အခါကျတော့ယောဂီဟာစင်ရဲတွေကလုံးလုံးလွမြောက်သွားပါလိမ့်မယ်ဒီမှာလာနေတုန်းရတဲ့အချိန်နဲ့အခွင့်အရေးတွေကိုအကောင်းဆုံးအသုံးပြုကြပါမနေ့ပါစိတ်ရဲ့ပိုပြီးအတွင်းနဲ့တဲ့အပိုင်းကိုရောက်ကြမှာမို့စိတ်ဟာထက်မြက်ဆူးရှားနေရပါလိမ့်မယ်။အင်မတန်ကိုဆူးရှားနေအောင်လုပ်ယူရပါဖြစ်ပါတယ်။ဒီတော့မှအတွင်းအနှက်ဆိုင်ဆုံးကိုခွဲစိတ်နိုင်မှာဖြစ်ပါတယ်။စိတ်ကိုဆူးရှားမြတ်တလာအောင်လုပ်ဖို့ရမှာသိရှိနေဖို့အာယုံဆူးဆိုင်နေဖို့နေရာကလေးကိုသိငင်ကျင်းမြောင်းယူဖို့ရလိုပါတယ်။ယောဂီတို့အခုနှာခေါင်းနေရာသုံးထောင်နေရာငယ်ငယ်ကလေးပေါ်မှာအာယုံပြုတ်ပြီးရှုနေကြတာကိုကြီးကျယ်ပိုပြီးကျင်ပေးငယ်ပေးသေးပေးလိုက်ပါအောက်ခြေနေရာကတော့အထက်နှုတ်ခမ်းရဲ့အပေါ်မှာပဲထားပါဒီကနေနှာခေါင်းအဝနှစ်ခုမှာထားဒီနေရာကလေးကိုပဲအေးပေးပြီးအာယုံစိုက်ထားပါ Nawa na peka ni bi, auku, apo no kamui ni ya boma, pipo lare, widenago, kuyu sai bi, ayon pu ni ba. Diniaga a piema so yendo, nakao a duima be pipi, nakao a boma be pipi, lil you shoo bi talai ba, longwa a ye ma beba ne. Piotare niagli a duima so yendo, seko, ayon su sai bi, shoo ni ba. Say ayoha, bobo temye labi, bobo zemui labi, bobo bi, titwe mugu, tishi, kanza, nine laba lame. Menepa nile, dona ye chema, we patana, binyasa kango, deadlane a kama, say bango, nene shine shine, quesay la nine ba lame. Quesay bido, say ye a twin and ne shine zo ma shide, a mere dwene de, gilly the a ne jiri go. Gan houndry, gan dreary go, a sweary go, a mipia chim home like be, senior duca driga, lumio, la jabba lay me. Yogi di alo, go dre let we, bawana mayap, jinyago, dead lan and jabba see. And now a poedy, bawa bawaga, soupon, so long la gede, a good doody. Gilita a ni chiji, a mi madriga, jolun lumio nanjabasi. But what lumio ye yabi? The gay a sit a man chanda, tanti tuka, tama rata go, kanza nanjabasi. But what do taba mingalan? Catendo mingaladi, pipasi the dee.